Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ28ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 2440 51နဲ့ line lab meter 190တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလူသားချင်းစာနာမှုဆံရပြတနာဖြည့်ရှင်ရေးအတွက်ပုဂံမူကြမ်းတရက်ကိုအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးကြိုတင်စစ်ဆေးတရားရုံးမတင်ခင်မှာကြိုတင်စစ်ဆေးမှုတွေလုပ်ဖို့အတွက် ICC ကတရားသူကြီး3ဦးပါအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ဩစတြေးလျနိုင်ငံခြားရေးရာသိပ်ပံကကောက်ယူတဲ့နောက်ဆုံးစစ်တမ်းမှာတရုတ်ဥပေါ်တန်တရားတွေတိုးနေတဲ့အကြောင်းနဲ့ဩစတြေးလျရဲ့ဒီမိုကရေစီရေးမှာနိုင်ငံခြားဆွတ်ဖက်မှုတိုးပွားမှုဖြစ်နိုင်ခြေတွေအပေါ်မှာစိုးရိမ်နေတဲ့အကြောင်းတွေ့ရတယ်လို့ဆိုပါတယ်
Only 32% of Australians now trust China to do act responsibly in the world and that's 20 points down from 2018
လူ위နိုင်ငံခြားရေးမူဝါဒရေးရာသူတေသီရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ sorry သတင်းတောက်ခါရှိုဂီတပ်ဖြတ်ခံရမှုအတွက်တာဝန်ရှိတဲ့ sorry အရာရှိတွေအပြစ်ပေးအရေးယူရေးကုလစုံစမ်းစစ်ဆေးရေးမှုကတောင်းဆိုပါတယ်အမေရိကန်သမ္မတရဲ့မြောက်ကိုရီးယားခရီးစဉ်မှာထိပ်သီးဆွေးနွေးပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အခြေအနေနဲ့တူအပူလွန်ကဲမှုကိုနှွေရသည့်အစမှကလေးကအပြင်းထန်ခံစားနေရတဲ့ဥရောပနိုင်ငံတွေအကြောင်းသတင်းလွှာတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင
်အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်လူသားချင်းစာနာမှုပြဿနာဖြေရှင်းရေးဆိုင်ရာအစုပြုချက်ဥပဒေမူကြမ်းတရက်ကိုအထက်လွှတ်တော်မှာ Republican နဲ့ Democrat ပါတီကြီးနှစ်ရစလုံးကဗုဒ္ဓဖူးနေမှာအတည်ပြုပေးခဲ့ပါတယ်။နောက်ထပ်ရန်ပုံငွေဒေါ်လာသန်း4,000ကျော်ချထားပေးဖို့နဲ့ဖမ်းဆီးထားတဲ့တရားမဝင်ရွှေ့ပြောင်းသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ဖို့ပါထည့်သွင်းပြီးပြဋ္ဌာန်းပေးမယ်ဥပဒေတရားဖြစ်ပါတယ်။အထက်လွှတ်တော်မှာထောက်ခံမဲ84မဲ၊ကန့်ကွက်မဲ8မဲနဲ့အတည်ပြုပေးလိုက်တာပါ။အဖမ်းခံရတဲ့ကလေးငယ်တွေပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ကင်တွယ်ပုံနဲ့ American ပြည်ထောင်စုတဲကိုဝန်နိုင်မှုအတွက် Rio Grande မြစ်ကိုဖြတ်ကွင်း El Salvador ကသားဖာတည်ဆုံးခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီးမကြီးနှမှုတွေကြဲကြဲပြန့်ပြန့်တွေ့လာရခြင်းမှာအခုလိုမဲပေးအတည်ပြုလိုက်တာဖြစ်ပါတယ်ဒီနယ်စပ်ဒေသကိုတစ်လအတွင်းမှာပဲတရားမဝင်လာရောက်သူပေါင်းက3,000ကျော်ဖြစ်လာပြီး10နှစ်ကျော်ကာလအတွင်းအများဆုံးဖြစ်လာနေခြင်းမှာ Republican နဲ့ဥဆောင်တဲ့အထက်လွှတ်တော်ကအခုလိုအတည်ပြုပေးလိုက်တာပါအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်စီတင်သွင်းနိုင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်ကလည်းအတည်ပြုပေးရအောင်မှာဖြစ်ပါတယ်။ရှေ့သတင်းပတ်ထမ်းမှာအမေရိကန်လွတ်လပ်ရေးနေအားလာရဲ့ကြားရောက်မှာဖြစ်တဲ့အတွက်လွှတ်တော်မနာခင်တိုးတောင်းတဲ့ရက်အတွင်းမှာပဲလှုပ်ဆောင်နိုင်ဖို့လည်းလိုအပ်နေတာပါ။
ဂျပန်နိုင်ငံအိုဆာကာမြို့မှာပြုလုပ်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာနိုင်ငံခေါင်းဆောင်၈ယောက်နဲ့တရားစီတွေ့ဆုံဖို့ရှိပါတယ်။ဗုဒ္ဓဦးနေမှာဂျပန်နိုင်ငံကိုမထွက်ခွာမီသူကအမေရိကန်နိုင်ငံပေါ်အမျက်ထုတ်နေတဲ့ကမ္ဘာနိုင်ငံတော်တော်များများကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းသူတို့ဆက်လက်အမျက်ထုတ်နိုင်တော့ကြားတော့မှာမဟုတ်ကြောင်းသတင်းထုတ်တွေကိုပြောပါတယ်။သမ္မတထရမ့်အစိုးရအဖွဲ့ကအကြီးတန်းတာဝန်ရှိသူတူကတရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြတ်ပြားသွားပြီးမဲ့သမ္မတထရမ့်အနေနဲ့တရုတ်သမ္မတရှီဂျင်ပင်ကိုအေလူလူတွေ့ဆုံနိုင်မှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုပြောပါရစေ။ရုရှားသမ္မတပူတင်နဲ့ဆွေးနွေးပွဲမှာအီရန်၊ယူကရိန်းအရှေ့အလယ်ပိုင်းနဲ့ဗင်နီဇွဲလားနိုင်ငံလိုကိစ္စတွေဆွေးနွေးရမယ့်ကိစ္စတွေရှိနေပေမဲ့လောလောဆယ်ဆွေးနွေးပွဲအတွက်သတ်မှတ်ထားတဲ့ခေါင်းစဉ်တွေမရှိသေးဘူးလို့အမေရိကန်အရာရှိတွေကပြောပါရစေ။ပူတင်ကိုအမေရိကန်ရွေးကောက်ပွဲမှာမဆွတ်ဖက်ဖို့ပြောမလားဆိုတဲ့သတင်းတောက်တယောက်ရဲ့အမေကိုတော့ခင်ဗျားတို့နဲ့ဒီကိစ္စမဆိုင်ဘူးဆိုပြီးတုံ့ပြန်ခဲ့ပါတယ်။ American သမ္မတ Trump နဲ့ Russia သမ္မတ Putin တို့နှစ်ဦးရဲ့ဆွေးနွေးပွဲဟာလူ့ကမ္ဘာအယုံဆိုင်စရာဆွေးနွေးပွဲတစ်ခုဖြစ်ပါတယ်။သမ္မတ Trump ရဲ့ G20 ခီးစဉ်ဟာ American နဲ့ Iran တို့ဆက်ဆံရေးတည်မှန်နေချိန်မှာတွားရောက်မဲ့ခီးစဉ်ဖြစ်တဲ့အတွက် American နိုင်ငံက Iran ပေါ်ရင်နယ်တင်းမို့မှုတွေအလုံးစုံပိတ်ဆို့မှုအရေးယူမှုတွေဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုသမ္မတ Trump ကတခြားကောင်းဆောင်တွေကိုပြောပြပါလိမ့်မယ်။သမ္မတ Trump ကဂျပန်နိုင်ငံမှာ Australia, Germany, India, sorry Arabia နဲ့ Turkey နိုင်ငံကကောင်းဆောင်နေတယ်လဲတွေ့ဆုံဖို့ရှိပါတယ်။ဂျပန်နိုင်ငံအပြီးခီးစဉ်အပြီးမှာတော့သူဟာတောင်ကိုရီးယားနိုင်ငံ Seoul မြို့ကိုဆက်လက်တွားရောက်မှာဖြစ်ပြီးတောင်ကိုရီးယားသမ္မတ Moon Jae-in နဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးတင်မှမှုရှင်းလင်းမှာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲဟာ2020နှစ်ကုန်ကန်ဒီမှာအကျင်းပါမှာမို့16လကျော်လိုနေပါသေးတယ်။ဒါပေမဲ့ Republican သမ္မတ Donald Trump ကိုဖျောက်ချမဲ့ Democrat Party ရဲ့သမ္မတလောင်းဖြစ်နေဘသူကိုရွေးချယ်ရမယ်ဆိုတာ Democrat မဲဆန္ဒရှင်တွေသိလာစေမဲ့ကိုယ်စားလှယ်လောင်းတွေရဲ့အခြေတင်ဆင်းရဲဘက်ကိုနှံ့ညတာကျင်းပဖို့အတွက်စီစဉ်ထားပါတယ်။ Democratic Party သမ္မတလောင်းဖြစ်နေဝင်ပြီးတော့ရွေးခံမဲ့ကိုယ်စားလှယ်လောင်း10ဦးဟာဗုဒ္ဓဘူးနေညမှာဖလော်ရီဒါပြည်နယ်မီယာမီမြို့မှာမဲဆန္ဒရှင်တွေရှေ့မှာ2နာရီကြာအခြေတင်ပြောဆိုကြမှာဖြစ်ပြီးဒါကနိုင်ငံတဝန်းကပြည်သူတန်းနဲ့ချီးပြီးကြီးရှုအကဲဖြစ်နိုင်အောင်ရုပ်တံကနေလွှင့်ပေးမှာဖြစ်ပါတယ်။ဒီကိုစလေလောင်းဆယ်ဦးရဲ့မှာ Democratic Party ကထိတ်ဆုံးပြည်နေသူတဦးဖြစ်တဲ့ Massachusetts အထက်လွှတ်တော်မှာ Elizabeth Warren အထက်လွှတ်တော်အမတ်တွေဖြစ်တဲ့ New Jersey ပြည်နယ်က Cory Booker Minnesota ပြည်နယ်က AmyGlobal Channel Texas ပြည်နယ်ကလွှတ်တော်အမတ်ဟောင်း Bido Oroki လို့လည်းပါပါတယ်။ချက်တပရင်းနေညမှာတော့ပြိုင်ပွဲအားလုံးထဲမှာထိတ်ဆုံးမှရှိနေတဲ့စစ်တယ်လို့စစ်တမ်းတွေမှာပြနေတဲ့ဒုသမရဟောင်းဖြစ်တဲ့ Joe Biden နဲ့အတူအထက်လွှတ်တော်အမတ်တွေဖြစ်တဲ့ Vermont ပြည်နယ်က Bernie Sanders California ပြည်နယ်က Kamala Harris အပြင် Indiana ပြည်နယ် South Bend မြို့တော်ဝန် Pete Buttigieg နဲ့6ဦးတို့အခြေတင်ဆွေးနွေးညှင်းခုံကြမှာဖြစ်ပါတယ်။နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်2020အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Trump ကိုဘယ်သူကအကောင်းဆုံးထိုးနှက်ဖို့ပြောဆိုနိုင်မယ်ဆိုတာမသိရသေးပေမဲ့အခုရှင်ပြိုင်မဲ့သူတွေဟာနိုင်ငံခြားရေးမူဝါဒကစပြီးကျန်းမာရေးစောင့်ရှောက်မှုလူဝင်မှုကြီးကြပ်ရေးအခွန်ကိစ္စတွေလိုပြည်ရင်းမပြေမလည်ဖြစ်နေကြတဲ့ကိစ္စရပ်မျိုးတွေကိုရှေ့တန်းတင်ပြီးတော့ပြောကြားကြဖို့လည်းရှိပါတယ်။
2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားနိုင်ငံဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်တဲ့ကိစ္စစုံစမ်းစစ်ဆေးပြီးအစီရင်ခံစာတင်သွင်းခဲ့သူရောဘတ်မူလာကအမေရိကန်အောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာကြားနာစစ်ဆေးခံမှုသဘောတူညီခဲ့တဲ့အပေါ်သမ္မတထရမ့်ကမူလာကိစ္စဘယ်တော့မှဆုံးမှာမဟုတ်ဘူးလို့တုံ့ပြန်ပြောကြားခဲ့ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲမှာသွားခင်အင်ဖီရိုမြက်ခင်းပြန်မှာသူကသတင်းထောက်တွေကိုဒီကိစ္စဟာနိုင်ငံသမိုင်းမှာအကြီးဆုံးလိမ်လည်မှုတစ်ခုဖြစ်တဲ့ဆိုပြီးသူပြောနေကြစကားအတိုင်းထပ်မံပြောခဲ့ပါတယ်။ American Outlook တော်ကတရားရေးကော်မတီဥက္ကဋ္ဌ Jero Netla နဲ့ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff တို့ကမူလာအနေနဲ့ဇူလိုင်လ19ရက်နေ့မှာ Outlook တော်မှာကြားနာစစ်ဆေးဖို့သဘောတူညီရေးအကြောင်းနဲ့သူတို့အပါအဝင် American ပြည်သူတရားလုံးကဒါကိုမျှော်လင့်စောင့်စားနေကြောင်းအင်ကာနေနောင်ပိုင်းကစာတစာမှာရေးသားဖော်ပြခဲ့ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖွဲ့မှုနဲ့သမ္မတထရမ့်ဟာဒီစုံစမ်းစစ်ဆေးမှုကိုရပ်ဆိုင်းဖို့ကြိုးစားရင်းတရားရေးစနစ်ကိုနှောက်ရှက်ခဲ့ကြောင်းဆွဆွေးပြောကြားမှုတွေအတွက် Robert Mueller ဟာနှစ်နှစ်ကြာစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူပါ။သူရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအခုချိန်ထိလူသိရှင်ကြားမှတ်ချက်ပေးမှုကိုသတင်းစာရှင်းလင်းပွဲတစ်ပွဲမှာတစ်ချိန်သာပြောကြားခဲ့ပြီးပြင်ဆင်ထားတဲ့ကြေညာချက်တစ်စောင်ကိုသာဖတ်ကြားခဲ့ပြီးမိခွန်းတွေကိုတော့ဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။တရားရေးကော်မတီဥက္ကဋ္ဌ Jero Netla နဲ့ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff တို့ကတော့သူ့ကိုအောက်လွှတ်တော်မှာလာရောက်ကြားနာစစ်ဆေးဖို့စစ်ကောစားထုတ်ပြန်ခဲ့ပြီးအမေရိကန်ပြည်သူလူထုအနေနဲ့သူ့ရဲ့အစီရင်ခံစာပါသုံးသပ်ချက်တွေကိုသာမကစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်တရားလုံးအပေါ်ပါတည်တည်တည်ထိုက်ကြောင်းရေးသားပြီးစစ်ကောစားထုတ်ပြန်ခဲ့တာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုရှိကြောင်းဆက်ဆွဲထားတဲ့ရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုးတင်စစ်ဆေးမဲ့တရားသူကြီး၃ဦးအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ဇွန်လ25ရက်နေ့မှာ The Hague အခြေစိုက် ICC နိုင်ငံတကာရာဇဝတ်တရားရုံးဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပါတယ်။တရားသူကြီး၃ဦးဖြစ်တဲ့ Robert Hafima, Olga Herrera, Cuba Siane နဲ့Jeffrey Henderson တို့ကိုတာဝန်ပေးခဲ့တာပါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေတိမ်းနေချေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးအောင်မြန်မာလုံခြုံရေးတွေအတင်းကြပ်မောင်းထုတ်ခဲ့တယ်ဆိုရယ်ဆက်ဆွဲချက်ပေါ်မှာစုံစမ်းဖို့ ICC ရှေ့နေချေ Fatou Bensouda ရဲ့ရှောက်လာချက်ကိုမနှစ်ကစက်တင်ဘာ6ရက်နေ့မှာ ICC ကလက်ခံခဲ့ပြီးစက်တင်ဘာ17ရက်နေ့မှာရှေ့နေချေ Bensouda ကဒီစုံစမ်းစစ်ဆေးဖို့တက်တဲ့ထောက်ထားတဲ့အလုံးလောက်ရှိမရှိစတင်စုံစမ်းခဲ့တာပါ March လမှာရှေ့နေချေ Bensouda ဦးဆောင်တဲ့ဖွဲ့ဝင်ခလုံးကပါအဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုသတင်းသုံးပတ်ကြာတွားရောက်ခဲ့ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာ မြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့2010ခုနှစ်ကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေရောက်နေတဲ့အတွက် ICC ကနေမင်းစင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရင်နီးလန်းရှာနေတာဖြစ်ပါတယ်။ရိုဟင်ဂျာဆွေးတဲ့အတုံးလုံးကိုလက်မှတ်ခံတဲ့မြန်မာဘက်က ICC ခုံရုံးကကင်ကြွယ်ဆောင်ရွက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မြန်မာဟာ ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ဒီစုံစမ်းမှုကိုပူပေါင်းလှုပ်ဆောင်စရာမလိုသလိုတရားစီရင်မှုမှလည်းအကျုံးဝင်ဘူးလို့ပြောဆိုထားပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေကိုစောနိုင်သမျှစောစောနေရက်ကိုပြန်မပို့နိုင်ရင်လုံခြုံရေးအနေနဲ့ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောပါတယ်။ဘင်္ဂလားဒေ့ရှ်လွှတ်တော်မှလွှတ်တော်အမဂျာရ်မိုဟာမက်ရဲ့အမေးကိုဖြေကြရမှာသူကအခုလိုပြောခဲ့တာပါ။အခြေခံလွတ်လပ်ရေးတွေမရတဲ့အခြေခံလွတ်အခွင့်အရေးတွေမရရှိတဲ့ရွှေ့ပြောင်းခံရသူတွေအတွက်ဒါဟာသဘာဝကျတယ်လို့လည်းသူကပြောပါရယ်ရိုဟင်ဂျာ9000ကျော်ဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်ကြမ်းဖက်မှုနေနေမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပြီးဘင်္ဂလားဒေ့ရှ်မှာနှစ်ပေါင်းများစွာဒုက္ခသည်တွေရောက်ရှိနေတဲ့ဒုက္ခသည်၄သိန်းနဲ့ပူးပေါင်းခဲ့ရပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဟာရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးသဘောတူညီချက်ကိုမနစ်ကတည်းကလက်မှတ်ရေးထိုးထားခဲ့ကြတာပါဒါပေမဲ့အစီအစဉ်တိုင်းနေရပ်ကိုစန္ဒအလျောက်ပြန်တဲ့ဒုက္ခသည်တွေတော့တယောက်မှမရှိပါဘူးဒီအတွက်မြန်မာနိုင်ငံကဒုက္ခသည်တွေပြန်ဖို့တင့်တော်တဲ့အခြေအနေကိုဖန်တီးမပေးဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြစ်ပြောကြားနေပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံကအတိုက်အဝန်အနေနဲ့ရခိုင်ပြည်နယ်မှာတင့်တော်တဲ့အခြေအနေဖန်တီးပေးဖို့မြန်မာနိုင်ငံပေါ်ဆက်လက်ဖိအားပေးသွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာနေရပ်ပြန်ရေးကိစ္စမှာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုပြီးမြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာအမျိုးမျိုးမှာစင်ကြေပေးနေကြောင်းလည်းပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်ခံခြင်းမရှိပါဘူး
အီရန်နဲ့အင်အားကြီးနိုင်ငံတွေကြားရထားတဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ကဆက်ပြီးအကောင့်ထဲဖော်ဖို့နဲ့အမေရိကန်ကအီရန်ပေါ်မှာစီးပွားရေးတန်ခတ်မှုပြန်ချတာကိုလက်တုံပြနိုင်နေတဲ့ဒီသဘောတူညီချက်ကိုမပစ်ပယ်လိုက်ဖို့ဥရောပနိုင်ငံတွေကအီရန်ကိုဗိုလ်တပ်ဖွဲ့နဲ့မှတိုက်တွန်းပါတယ် JCPOA နျူကလ িয়ার သဘောတူညီချက်ဟာပြတ်ပြားမဲ့အခြေအနေရောက်နေပြီမဲ့ဒီသဘောတူညီချက်ကိုပန်းတိုင်ရောက်တဲ့အထိဆက်လှုပ်ဆောင်ရေးအတွက်ပြန်လှုပ်တင်တယ်လို့ JCPOA သဘောတူညီချက်အကောင့်ထဲဖော်ရေးဆိုင်ရာပြန်လည်သုံးသပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ EU ဥရောပသမဂ္ဂဆိုင်ရာသမ္မတကြီးကပြောပါတယ်အီရန်ဘက်ကသူကတိပြုထားတဲ့အတိုင်းလိုက်နာနေသေးပြီးဒီသဘောတူညီချက်ဆက်ပြီးတော့တည်မြဲဖို့နိုင်ငံတကာအသိုက်အဝန်းကတခြားမိတ်ဆွေတွေနဲ့အတူ EU ကမနာမနေဆက်လုပ်မှာလို့လည်းပြောပါတယ်ဒီသဘောတူညီချက်ဆက်တည်မြဲဖို့ EU ဥရောပသမဂ္ဂကတနှစ်ကျော်လုပ်နေတာဖြစ်ပြီးပထမမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီသဘောတူညီချက်ကနေနှုတ်မထွက်သွားဖို့အတွက်နောက်ထပ်မသွားဖို့အတွက်ကြိုးစားခဲ့တာပါဒါပေမဲ့မအောင်မြင်ခဲ့ပါဘူးအခုဒီသဘောတူညီချက်အတိုင်းအီရန်ဘက်ကဆက်ထိန်းသိမ်းနေအောင်ကြိုးစားနေတာဖြစ်ပါတယ်အီရန်ဘက်ကတော့အမေရိကန်ကအခုလိုသဘောတူညီချက်ကထွက်ပြီးအီရန်ပေါ်တန်ခတ်မှုပြန်ချတာဟာသူတို့ရဲ့စီးပွားရေးကိုအထိနာစေတယ်လို့ပြောပါတယ်မေလ၈ရက်နေ့ကတော့သဘောတူထားတဲ့တန့်စင်ယူရေနီယံလက်ဝဲထားရှိနိုင်တဲ့ပမာဏတဲ့ကျော်လွန်ပြီးထားမယ်လို့အီရန်ဘက်ကပြောကြားခဲ့တာပါဒါပြင်အခုလိုအီရန်လှုပ်ဆောင်မှုကအမေရိကန်ဘက်ကတန်ခတ်မှုကိုအတွက်အသေးငယ်ဆုံးတုံ့ပြန်မှုတစ်ခုဖြစ်ကြောင်းလည်းအီရန်သမ္မတကြီးကပြောပါ
အမေရိကန်မျိုးသမီးဘောလုံးသင်းရဲ့အကြော်မော်တူဖြစ်သူမေဂန်ရပီနိုကအခုရှင်ပြိုင်နေတဲ့ကမ္ဘာခလားပြိုင်ပွဲမှာသူတို့ဘိုလ်ဆွဲခဲ့ရင်အင်ပီရိုကိုသွားတက်လက်ပတ်မှာမဟုတ်ဘူးလို့ပြောလိုက်တဲ့အတွက်အင်တာနက်မှာပွဲဆူသွားခဲ့ပါတယ်အင်ပီရိုကိုကျွန်မမသွားဘူးကျွန်မတို့ကိုဖိတ်မှာမဟုတ်ဘူးဆိုတဲ့စာသားကိုခက်ကြမ်းကြမ်းအတုံးလုံးတွေနဲ့ပြောထားတဲ့ဗီဒီယိုကို8x8 magazine က Twitter မှာအင်ကာနေကတင်ထားတာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကရပီနိုနဲ့သူတို့ဘောလုံးသင်းကိုဖိတ်ကြားချက်တွေကိုဗိုလ်တုံးနဲ့ Twitter မှာတုံ့ပြန်ဖော်ပြခဲ့ပါတယ်လာလည်းမဲ့ကိစ္စကိုမပြောခင်အနိုင်ရအောင်ကစားဖို့ဖော်ပြထားပေမဲ့နိုင်နိုင်ရှုံရှုံလာလည်းဖို့ဖိတ်ကြပါတယ်လို့လည်းရေးသားထားပါတယ်။အမေရိကန်မျိုးသမီးဘောလုံးသင်းဟာမျိုးသားအသင်းထက်အောင်ပွဲတွေပိုမိုရရှိခဲ့ပေမဲ့မျိုးသားဘောလုံးသမားတွေထက်လစာနေတာဟာခွဲခြားဆက်ဆံမှုဖြစ်တဲ့ဆိုပြီးအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုထားခြင်းမှာဒေါ်နယ်ထရမ့်နဲ့ရပီနိုတို့အကြား Twitter မှာအခုလိုအပြန်အလှန်ရေးသားမှုတွေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice of
America ကြာသပတေးနေ့မနေ့ခင်ထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်ဒီမနေ့တော့နိုင်ငံတကာနဲ့ဒေတာရင်းသတင်းလွှာတွေကိုပဲဆက်တိုက်နှာစင်ကြရမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်လူဝီနိုင်ငံသားမူဝါဒရေးရာသိပ်ပံကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရဆိုရင်ဩစတြေးလျနိုင်ငံသားတွေဟာတရုတ်အပေါ်မှာတန်တရားတွေတိုးလာနေသလိုဩစတြေးလျနိုင်ငံရဲ့ဒီမိုကရေစီရေးရာမှာနိုင်ငံသားကဝင်ရောက်နှောက်ယှက်နိုင်ခြေရှိလာမှာကိုလည်းစိုးရိမ်နေကြတယ်လို့ဆိုပါတယ်ဆစ်ဒနီကဖီးမာဆာရဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်လူဝီနိုင်ငံသားမူဝါဒရေးရာသိပ်ပံကကောက်ယူခဲ့တဲ့စစ်တမ်းအရဆိုရင်တော့ဩစတြေးလျနိုင်ငံရဲ့စီးပွားရေးဟာတရုတ်ပေါ်မှာအလွန်ကျွံမှီခိုးနေရတယ်လို့သူတို့နိုင်ငံထဲမှာလည်းတရုတ်ရဲ့ယင်းနှိမ့်နှံမှုကတိတ်ကိုများနေတယ်လို့ဩစတြေးလျနိုင်ငံသားအများပြားကယုံကြည်ကြကြောင်းပြသနေတာပါတရုတ်ပေါ်သဘောထားကလည်းလွန်ခဲ့တဲ့12လတာကာလအတွင်းပိုးပြီး တင်းမာလာပုံပေါ်နေပါတယ်။ဒါကလည်းတောင်တရုတ်ပင်လယ်ပြင်တဲ့တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေနဲ့အတူဩစတြေးလျဆက်သွယ်ရေးကွန်ရက်ထဲမှာတရုတ်ရဲ့ပအဝင်ပတ်သက်မှုတွေပေါ်စိုးရိမ်မှုတွေနဲ့တရုတ်ကစိုက်ဘာတိုက်ခိုက်မှုတွေတပါးသူရဲ့ပြည်ရင်းနိုင်ငံရေးမှာဝင်းပြီးတော့ဆွတ်ဖက်မှုတွေလုပ်နေတဲ့ဆိုရက်ဆွဆွဲမှုတွေပေါ်လာတာကြောင့်ဖြစ်ပါတယ်။တရုတ်ကိုတာဝန်ခံတာဝန်ယူမှုရှိတဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်နဲ့ဩစတြေးလျနိုင်ငံသားတွေဘက်ကဘယ်လောက်ယုံကြည်မှုရှိတယ်ဆိုတာကိုသိရဖို့လွန်ခဲ့တဲ့9နှစ်ကစပြီးနှစ်စဉ်စစ်တမ်းကောက်ကျနေတာဖြစ်ပြီးဒီနှစ်မှာတော့အယုံကြည်မှုအ ਨੇ ဆုံးဖြစ်နေတယ်ဆိုတာကိုစစ်တမ်းမှာတွေ့နေရတယ်လို့လိုဝီနိုင်ငံခြားမူဝါဒရေးရာသိပ္ပံကသုတေသနပညာရှင်နတာရှာကဆမ်ကပြောပါတယ
် Only 32% of Australians now trust China to do act responsibly in the world and that's 20 points down
အခုဆိုရင်ဩစတြေးလျနိုင်ငံသားအားလုံးရဲ့32ရာခိုင်နှုန်းကပဲတရုတ်ကိုကမ္ဘာမှာတာဝန်သိသိနဲ့လှုပ်ဆောင်တတ်တဲ့နိုင်ငံလို့ယုံကြည်ကြတာပါဒါဟာမနှစ်2018ကနေရှင်ရင်20ရာခိုင်နှုန်းလောက်ကိုထိုးကျသွားတာကြောင့်တကယ့်ကိုသိတာနေပါတယ်။လူ희သိပ္ပံရဲ့စစ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်ဩစတြေးလျနိုင်ငံရဲ့တရုတ်နဲ့ဆက်ဆံရေးမှာစိုးရိမ်မှုတွေတိုးလာနေတာကိုပြတဲ့အချက်တွေအများကြီးရှိနေတာကိုတွေ့ရမှာပါ
။တရုတ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိတိတသာတိုးလာတဲ့ပုံတွေ့နေရပေမယ့်ဩစတြေးလျနိုင်ငံရဲ့ကာလတားရှည်စီးရေးမဟာမိတ်ဖြစ်တဲ့American ပြည်တော်စုနဲ့ပတ်သက်ပြီးထောက်ခံမှုမှာတော့ထူးထူးခြားခြားတိုးတက်လာတာမတွေ့ရပါဘူး။ American သမ္မတ Donald Trump ပေါ်မှာယုံကြည်မှုရှိတယ်လို့စစ်တမ်းအတွက်မဲပေးသူက၄ပုံ၃ပုံပဲရှိတာပါ။ Australia နိုင်ငံဟာကြွယ်ဝချမ်းသာတဲ့နိုင်ငံဖြစ်ပြီးအာရှနိုင်ငံတွေအထူးသဖြင့် Japan, Singapore တို့နဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့အလဲလက်အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အရင်က Britain ရဲ့အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့ကိုလိုနီနိုင်ငံဖြစ်ပြီးအခုဒီလဲဗြိတိန်နဲ့ခိုင်မာတဲ့ဆက်ဆံရေးကရှိနေသေးပါအမေရိကန်ပြည်ထောင်စုနဲ့ဆိုရင်တော့လုံခြုံရေးအရာတိတ်ကိုအရေးပါတဲ့မဟာမိတ်ဖြစ်တယ်လို့တရုတ်နဲ့ဆိုရင်တော့ဩစတြေးလျနိုင်ငံရဲ့လက်ရှိကြွယ်ဝမှုကိုပေးတဲ့အကြီးဆုံးကုန်သွယ်ဖက်အဖြစ်နဲ့အားထားနေရတာဖြစ်ပါတယ်ဒီလိုတန်တမန်ဆက်သွယ်ရေးပုံစံအမျိုးမျိုးနဲ့ကွဲပြားမှုတွေကြားမှာရှုပ်ထွေးတဲ့ညှိနှိုင်းမှုတွေနဲ့စီစဉ်ဆောင်ရွက်နေရတာတွေဟာဩစတြေးလျအစိုးရအတွက်မယိုးနိုင်တဲ့စိန်ခေါ်မှုတစ်ခုဖြစ်နေတာပါလိုဝီနိုင်ငံခြားမူဝါဒရေးရာသိပ္ပံအတွက်လူမှုသုတေသနအဖွဲ့အစည်းတစ်ခုကမတ်လလဲကနေမတ်လကုန်အတွင်းဩစတြေးလျနိုင်ငံသား2000ကျော်ကိုစစ်ဆေးမေးမြန်းပြီးစစ်တမ်းကောက်ယူပေးခဲ့တာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်အခု sorry သတင်းတောက်အသက်ခံရမှုစုံစမ်းအပြစ်ပေးရေးတန်းဆိုချက်ကိုထုတ်လွှင့်ပေးပါမယ်2018ခုနှစ်အောက်တိုဘာလတုန်းက sorry သတင်းတောက်ဂျမတ်ခါရှိုဂီအသက်ခံခဲ့ရတာမှာတာဝန်ရှိတဲ့ sorry အရာရှိတွေကိုအပြစ်ပေးအရေးယူဖို့နိုင်ငံတကာအစိုးရတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှု Agnex Kalamat ကတောင်းဆိုလိုက်ပါတယ်ခါရှိုဂီအသက်ဖြတ်ခံရတဲ့ကိစ္စကို6လကြာစုံစမ်းစစ်ဆေးခဲ့တဲ့ကုလသမဂ္ဂအရာရှိ Agnex Kalamat ရဲ့တွေ့ရှိချက်တွေကို VOA သတင်းတောက် Lisa Schlein ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင်
ဆော်ဒီတရင်တော်ဂျမဲခါရှော့ဂျီလုတ်ကြံခံရမှုမှာဆော်ဒီအရေဗျနိုင်ငံတာဝန်ရှိကြောင်းစုံစမ်းစစ်ဆေးမှုတွေအရအထောက်အထားတွေတွေ့ရှိထားတယ်လို့ကုလသမဂ္ဂဥပဒေပြင်ပနဲ့တစ်ဖက်သက်တရားစီရင်ခြင်းဆိုင်ရာကိစ္စအထူးအစီရင်ခံစာတင်သွင်းသူ Agnes Kalamat ကပြောပါတယ်ခါရှော့ဂျီကိုလုတ်ကြံတပ်ဖြတ်ဖို့ကိုတည်တည်ချာချာကြိုတင်ပြင်ဆင်စီမံကိန်းချပြီးမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်းလည်းသူကပြောပါတယ
် The inquiry was a human rights inquiry not a criminal investigationIt has nevertheless found credible
အခုစုံစမ်းစစ်ဆေးမှုကလူခွင့်ရင်းနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ရာဇဝတ်မှုနဲ့ဆိုင်တာတော့မဟုတ်ပါဘူး။ဒါပေမဲ့တွေးရှိချက်တွေအရဆိုရင် Sorry Inshe Minda နဲ့သူ့ရဲ့အကြံပေး Sorry L Actani တို့မှတာဝန်ရှိတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတွေရှိလာလို့နောက်ထပ်စုံစမ်းဖို့ဖြစ်လာတာပါ။
American နိုင်ငံမှာသူ့ဘာသာသူခေါလုံနေထိုင်နေတဲ့သတင်းထောက်တစ်ယောက်ကို Turkey နိုင်ငံ Sorry ကောင်စစ်ဝင်ချုပ်ရုံးမှလုတ်ကြံတပ်ဖြတ်ခဲ့တာကြောင့်ခါရှော့ဂျီတပ်ဖြတ်မှုဟာပြည်တွင်းရေးတသက်ကိစ္စမဟုတ်ပဲနိုင်ငံတကာရာဇဝတ်မှုနဲ့အကျုံးဝင်နေတယ်လို့ခလာမတ်ကပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေအရအပြည်ပြည်ဆိုင်ရာတရားစီရင်ရေးစနစ်ကပေးအပ်ထားတဲ့ရပိုင်ခွင့်တွေကိုကျင့်သုံးပြီးခါရှော့ဂျီလုတ်ကြံတပ်ဖြတ်ရာမှာပါဝင်တဲ့တန်တရားရှိသူတွေကိုသူတို့ရဲ့နေမြေတွေပေါ်မှာတရားစွဲဆိုဖို့လဲခလာမတ်ကတောင်းဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရာဇဝတ်မှုကင်းဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုရင်တော့ကြမ်းရှိနေတဲ့မိကုန်းတွေအတွက်အပြေပေးပြရရောက်မှာဖြစ်ကြောင်းနဲ့ ခါရှော့ဂျီကိုတပ်ဖြတ်ခဲ့တဲ့လူတွေဟာသူတို့လုပ်ရတဲ့အတွက်သူတို့တာဝန်ယူရမှာဖြစ်ကြောင်းသူကပြောပါတယ
် There are clear signs of increasingly aggressive tactics by state and non-state actors to permanently silence those who criticize
အစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေသူတို့ကိုဝေဖန်တဲ့သူတွေကိုအတန်တိတ်သွားအောင်လှုပ်ဖို့အတွက်ရန်လိုတဲ့နှီးတွေတုံးနေတဲ့အရေးလက္ခဏာတွေပုံများလာတာကိုတွေ့ရပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့ဒီလိုရန်လိုနေတဲ့ပတ်ဝန်းကျင်ကိုစမ်းစစ်ကြည့်ဖို့လိုပါလိမ့်မယ်။ခါရှိုဂီတပ်ဖြတ်မှုကိစ္စကျမရဲ့စုံစမ်းစစ်ဆေးမှုကရှာဖွေတွေ့ရှိချက်တွေကိုလည်းသုံးသပ်စစ်ဆေးရပါမယ်
။ Saudi Arabia တာဝန်ရှိသူတွေကတော့ခလမားရဲ့အစည်းအခမ်းစာဟာမူသားတွေအခြေမြစ်မရှိတဲ့ဆက်ဆွဲချက်တွေနဲ့ပြည့်နေတယ်လို့ပြောပါရယ်။ပြီးခဲ့တဲ့အပတ်ကကုလသမဂ္ဂရဲ့ဒီအစည်းအဝေးခန်းစာထုတ်ပြန်အပြီးမှာတော့ဆော်ဒီနိုင်ငံကြ ాయి ဝန်ကြီးအာမက်အယ်ဂျီဘာကခါရှိုဂျီတေဆုံးမှုဟာမနှစ်မြို့ဖွယ်ရာကိစ္စဖြစ်တယ်လို့ခွင့်မလွတ်နိုင်စရာကြီးလေးတဲ့ရာဇဝတ်မှုကြီးတစ်ခုလည်းဖြစ်တယ်လို့ဆိုပြီးဆော်ဒီဘီယင်နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေကိုတရားစီရင်ဖို့လိုအပ်တာတွေလှုပ်ဆောင်နေတယ်လို့ပြောကြောင်းပါခင်ဗျာ။
ကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့အမေရိကန်သမ္မတရဲ့မြောက်ကိုရီးယားကိုသွားမဲ့ခရီးစဉ်ကိုကြည့်ကြရအောင်ပါသမ္မတဒေါ်နယ်ထရမ့်အခုသတင်းပတ်ကုံမှာတောင်ကိုရီးယားကိုသွားမဲ့ခရီးစဉ်အတွက်အမေရိကန်အရာရှိတွေအပိသက်စီစဉ်နေပါတယ်ဒါပေမဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ထိတ်တိုက်စီဝေးပွဲကတော့နောက်ထပ်မရှိနိုင်ဘူးလို့အင်ဗျူရောအရာရှိတွေကပြောပါတယ်သမ္မတထရမ့်နဲ့ကင်ဂျုံအွန်းနောက်တစ်ချိန်ထိတ်သီးစီးနှွေဆွေးဝေးထိပ်သီးစည်းဝေးပွဲလုပ်ဖြစ်မယ်ဆိုရင်တောင်မှရပ်တန့်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေကိုရှစ်ဆက်ဘယ်လိုစခန်းသွားကြမလဲဆိုတာမသေးကြတဲ့အကြောင်း VOA သတင်းတောက်ဘယ်ကယ်လိုကဆိုးမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့အကြားအပြန်အလှန်စာရေးရေးသားနေကြပေမဲ့နောက်တစ်ချိန်ထိပ်သီးစည်းဝေးကျင်းပမယ့်အရေးကိုတော့မျှော်လင့်လို့မရနိုင်သေးပါဘူး။စနေနေ့မှာစတင်မဲ့သမ္မတထရမ့်ရဲ့တောင်ကိုရီးယားခီးစဉ်မတိုင်ခင်အင်ဂျီရောအရာရှိတွေကအဲ့ဒီလိုပြောလိုက်ကြတာပါ။ကောင်းဆောင်တို့ထိပ်သီးဆွေးနွေးပွဲထပ်ကျင်းပရေးကိစ္စမဖြစ်နိုင်ကြောင်းအင်ဂျီရောကပြောနေပေမဲ့တောင်ကိုရီးယားနိုင်ငံသားတွေကတော့နျူကလ িয়ার ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့မျှော်လင့်နေကြပါတယ်။တတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကျင်းပရေးအတွက်အမေရိကန်နဲ့မြောက်ကိုရီးယားတို့ဆွေးနွေးနေကြတယ်လို့ဗိုလ်ထုနေမှာပြုလုပ်တဲ့မေးမြန်းခန်းတစ်ခုမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။တကယ်လို့ထိပ်သီးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပပြစ်မယ်ဆိုရင်တော့သမ္မတထရမ့်ဟာကရကနောက်ွယ်ကိုရောက်သွားနိုင်ပါတယ်။သမ္မတထရမ့်ရဲ့ခီးစဉ်အတွင်းတောင်နဲ့မြောက်ကိုရီးယားအကြားကစစ်မဲ့ဇုံ DMZ ကိုတွားရောက်လေ့လာတာလဲပါနိုင်ကြောင်းတောင်ကိုရီးယားအရာရှိတွေကပြောပါတယ်ဒီစစ်မဲ့ဇုံမှာရှိတဲ့ပတ်မွန်ကျွန်းကျွေးရဟာထရမ့်ကင်ထိပ်သီးဆွေးဝဲကျင်းပမယ့်နေရာအဖြစ်အရင်ကလည်းထည့်တွက်ခဲ့ကြပူပါတယ်မြောက်ကိုရီးယားအရေးအထူးပြုလေ့လာနေသူတောင်ကိုရီးယားတက္ကသိုလ်ကပါမောက်ခရန်မွန်ချင်းကသူ့အမြင်ကိုအခုလိုပြောပါတယ
်ဘုံမီဂျုံဆန်ကနေတော့ရှင်းလည်းရတဲ့မနေ့뭐갑작스럽게1 point
သူတို့နှစ်ယောက်ကြားမှာယုံကြည်မှုတိဆောက်ပြီးသားဖြစ်နေတော့ထရမ့်နဲ့ကင်တို့ပန်းမုံချုံမှာတွေ့ဖို့ဖြစ်နိုင်ပါတယ်။ဒါပေမဲ့အခုဒီချိန်မှာဒီတွေ့ဆုံမှုဖြစ်နိုင်ဖို့နည်းပါတယ်
။သူတို့နှစ်ဦးအကြားအပြန်အလှန်စာရေးရေးသားခဲ့ကြပြီးတဲ့နောက်တတိယချိန်တွေ့ဆုံမယ်ဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေထပ်ထွက်လာကြတာပါ။ကင်ဂျွန်အွန်းကသူ့မွေးနေ့မှာစာရေးခဲ့တဲ့အကြောင်းသမ္မတထရမ့်ကသတင်းတောက်တွေကိုမကြသေးခင်ကပဲပြောပြခဲ့ပါတယ
်။ He wrote me a beautiful letter on birthday. It was my birthday, as you know, last week. He wrote me a beautiful letter. I thought it was very nice.
သူမွေးနေ့အတွက်သူကစာရေးပို့ခဲ့ပါတယ်။အင်မတန်ကောင်းမွန်တဲ့စာစောင်းမှာမိတ်ဆွေကောင်းတယောက်အနေနဲ့ရေးတဲ့စာပါ။ကျွန်တော်ကြားမှာခင်မင်မှုရှိပါတယ
်။သတင်းတောက်တယောက်ကတတိယချိန်တွေ့ဆုံမှုလုပ်မလားလို့မေးတာမှာတော့အနာဂတ်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့သာသမ္မတထရမ့်ကပြန်ဖြေခဲ့ပါတယ်။သမ္မတထရမ့်ရဲ့စာထဲမှာပါတဲ့စိတ်ဝင်စားဖို့အကြောင်းအရာတွေကိုအသေးစားစဉ်းစားနေကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောပါတယ်။ဒါပေမဲ့စာထဲမှာဘာတွေရေးထားတယ်ဆိုတာကိုတော့ဘယ်သူမှမသိကြပါဘူး။တောင်ကိုရီးယားနိုင်ငံဆောင်မြုံတက္ကသိုလ်ကပါမောက်ခယွန်ဂျီဝွန်းကလည်းနောက်တစ်ချိန်တွေ့ဆုံမှုနဲ့ဆိုင်တဲ့သူ့အမြင်ကိုအခုလိုပြောပါတယ်။
유지되지 않을까 싶습니다. 왜냐하면 트럼프 대통령이나 김정은 위원장이 두 사람의 대화를 통해서
미야 슬롱가 찹이로 뚜친자래 소라가로 셴마래. 캣다가 떼역 친시 패마 찹이로 쇼베로 마야나이자러우.
김정우 우네 뉴클리어 아시신이고 롱와 순롭포 타마라 트랑가 룰라니다바. 다비메 셴셋 멀옥상겐 아메리칸 맥가 빼소무리고 피 쇼베포 냐코리아가 룰라바레. 파모카 윤지원가 베 뚜 미응고 아쿠루 셋 뵤바레.
두 사람이 만나서 당장 이렇게 하자라고 하는 어떤 협상 타결까지는 안 간다 할지라도
더버둥이 채 마야부 소이나우 닝잔예고 룰라레 소라 두루 뺴나이마레 아쳔 미시라 장 탓트외포 못 피나이 들라우 바베 다베메 피나이지리 아론 어트 알란장 푼타보 로바레
따뜨야 쳔 뜻송 로장 트럼 요 김가 바 뵤타 자베메 베 쳔 마 뜨자메 소라로 못 티나이 되바우 크냐
အမေရိကန်သမ္မတရဲ့တောင်ကိုရီးယားခီးစဉ်အကြောင်းကိုကိုစောဝင်းလိုင်းပြောပြသွားခဲ့တာပါရှင်။အခုတခါတော့ဥရောပနိုင်ငံတွေမှာရင်ဆိုင်နေရတဲ့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနာဆင်ကြရမှာပါ။ ဥရောပနိုင်ငံတွေမှာဒီနှစ်နွေရာသီအစပိုင်းမှာကိုပဲပြင်းထန်တဲ့အပူလိုင်းဒဏ်ခံနေကြရတာကြောင့်အပူလွန်ကဲပြီးဆူထိုင်းစာများတဲ့ဒဏ်ကနေကာကွယ်နိုင်မဲ့အစီအစဉ်တွေကိုတာဝန်ရှိသူတွေကဆောင်ရွက်နေကြပါတယ်။40ဒီဂရီဆယ်စီယပ်စ်လောက်အထိတက်နေတဲ့အပူဒဏ်ကိုကာကွယ်နိုင်ဖို့ဥရောပနိုင်ငံတွေဘလို့ကြိုးစားနေကြရသလဲဆိုတာကိုတော့ VOA သတင်းတောက်စလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါရှင
်။ဇွန်လအတွင်းစံချင်းတင်အောင်ပြင်းတဲ့အပူဒဏ်ကိုဥရောပသားတွေဒီသတင်းပတ်ထဲကြုံနေကြရတာပါ။ညဘက်မှာအပူတန်းအနည်းငယ်တက်တာနိုင်ပေမဲ့ပြင်းထန်တဲ့အပူလိုင်းဒဏ်ကိုဒီသတင်းမှတ်ကုန်တွေတိဆက်ပြီးခံရနိုင်တဲ့အကြောင်းပြင်းထန်တဲ့တခြားနိုင်ငံတွေကကျန်းမာရေးတာဝန်ရှိသူတွေသတိပေးနေပါတယ
်
ဒီအင်္ဂါနေ့မှာဌာနပေါင်း54ခုအတွက်လိမ္မော်ရောင်သတိပေးချက်ထုတ်ပြန်ထားပြီးဌာန18ခုအတွက်ကိုတော့အဝါရောင်သတိပေးချက်ထုတ်ပြန်ထားပါတယ်ဒီသတင်းမှတ်ကုန်တဲ့အထိအပူလိုင်းဒဏ်ခံရနိုင်ပါတယ်ဒေသအလိုက်အပူချိန်တိုးရာရှိနိုင်ပြီးညဘက်မှာတော့အပူတန်းနည်းနိုင်ပါတယ်
ဒီနေ့ကျန်းမာရေးဝန်ကြီးအက်ဂနေဘူဇင်ပြောသွားတာပါအပူလွန်ကဲမှုကြောင့်ဖြစ်လာနိုင်တဲ့အရေးပေါ်ကျန်းမာရေးအခြေအနေတွေကိုကန့်တွင်နိုင်အောင်ကြိုတင်ပြင်ဆင်ထားကြဖို့ကိုလည်းဥရောပနိုင်ငံအတော်များများမှတာဝန်ရှိသူတွေကညွှန်ကြားထားပါတယ်အပူနဲ့ဆူထိုင်းစာလွန်ခဲ့တာလေဒုညဉ့်ညမ်းတာတွေပေါင်းစပ်လိုက်တဲ့အခါအထူးသဖြင့်ကလေးငယ်တွေနဲ့တကြီးရွယ်တွေအတွက်အန္တရာယ်ဖြစ်စေပါတယ်ဒါပေမဲ့တာဝန်ရှိသူတွေကတော့အားလုံးသတိထားဖို့နဲ့အပြင်ကအပူချိန်ဟာအပူချိန်တိုင်းကိရိယာမှာပြရတာထက်ပိုနိုင်တဲ့အကြောင်းသတိပေးထားပါတယ်ဂျာမနီမိုးလေဝသဌာနကတော့အခုလိုသတိပေးပါတယ
်။ Am Mittwoch im Südwesten Deutschlands von bis zu 43 Grad gefühlt der
Temperatur. ဂျာမနီနောက်တော်မှာဒီပုတ်ဒူးနေဟာစံချိန်တင်အပူဆုံးဖြစ်လိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်။အပူချိန်43ဒီဂရီလောက်ရှိပြီးဒါကလွန်ခဲ့တဲ့အပူချိန်မှာနေ့ဖက်ဒီမှာအပြင်းထွက်လှုပ်ရှားမှုတွေရှောင်ရှားဖို့သတိထားမယ်အခြေအနေပါ။အရေးရတဲ့နေရာတွေမှာနေပြီးရေများတောက်ကြရပါမယ်။ဒီနေ့ကိုရေ2လီတာတောက်ဖို့ဆရာဝန်တွေကအကြံပြုထားပါတယ
်။မြို့ကြီးတော်မများကမြို့လေကောင်လူစီတဲ့နေရာတွေမှာတော့ဒေသခံတွေနဲ့ခီးသွွားတွေအပူဒဏ်သက်သာစီဖို့အတွက်ရေပန်းတွေလှုပ်ထားပေးပါတယ်။တရိတ်ဆန်ယုံတွေမှာလည်းအပူဒဏ်သက်သာဖို့အတွက်တရိတ်ဆန်တွေကိုရေဖြန့်ပေးတာရေခဲကြွေးတာတွေလုပ်ပါတယ်။ဥရောပမှာ2003ခုနှစ်အပူလိုင်းဖြတ်ခဲ့ခြင်းတုန်းကလူပေါင်း3000ခွဲသေဆုံးခဲ့ပြီးဒီအထက်မှာ1000ခွဲနီးပါးကပြင်သစ်နိုင်ငံမှာသေဆုံးခဲ့ကြတာပါ။ရှေ့လျှောက်အပူလိုင်းဒဏ်တိုးမြင့်ခံစားကြဖို့သာရှိတယ်လို့ပါရီမြို့တော်ကအန်ဟီဒါဂိုကပြောပါတယ
် On a eu des canicules
ပူလိုင်းတံကိုအရင်ကလည်းကျမတို့ခံစားခဲ့ရမှုပါတယ်ဒီတစ်ခါတော့အချိန်မကျတာပါလာမယ့်နှစ်တွေကြာရင်ပါရီမြို့မှာအပူလိုင်းတံကိုတစ်လနှစ်လကနေသုံးလအထိခံစားရနိုင်တယ်ဆိုတာကိုကျမတို့သိထားပါတယ်ပြင်သစ်လိုကြောက်တုံးတွေနဲ့တိဆောက်ထားတဲ့မြို့ကြီးတွေမှာဒီအခြေအနေကအင်မတန်ခက်ခဲနိုင်တယ်ဆိုတာကောင်းကောင်းသိကြပါတယ
်အခုနောက်ဆုံးအပူဒဏ်လွန်ကဲမှုကကဘာကြီးပူနွေးလာမှုရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုပြနေတာဖြစ်ပြီးနောက်မှလည်းဒီလိုအခြေအနေတွေမကြာခဏကြုံရနိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင် VOA ရဲ့ကြာတာပရိနိမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့သောတာရှင်တွေတုံးနေတဲ့ဖုန်းတွေမှာ VOA ရဲ့ apps ကိုဘယ်လိုရယူနိုင်သလဲဆိုတာကိုပြောပြပါရစေရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ကျမတို့သောတာရှင်တွေအနေနဲ့ VOA ကိုစာရက်ကနေတဆင့်ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ကြတယ်ဆိုရင်ကျမတို့ရဲ့စာရက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရက်ကြီးစာရက်တစ်တာအမှတ်89ဖြစ်ပါတယ်ရှင်။ email နဲ့ဆက်သွယ်လို့ရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့ရဲ့ telephone number ကတော့1-239-382-9554ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာဥကျော်ဇန်တာရဲ့မြန်မာအရေးဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်မှာတော့ရခိုင်မြောက်ပိုင်းမြို့နယ်တချို့မှာအင်တာနက်ကိုမြန်မာအာဏာပိုင်တွေဘာရည်ရွယ်ချက်နဲ့ပိတ်လိုက်တာလဲဆိုတဲ့ဟာကိုတော့
အဲဒီ control လို့ဒီလိုရှိနေတယ်ကျမတို့အစိုးရရောစိတ်ကြီးစိုးရိမ်နဲ့ရုပ်ပုံကားချက်တွေအကန့်လေးအလိုလိုကူကူပြတ်ပြတ်သွားနိုင်တယ်အလေးထားကိုကြီးရယ်ကိုပုံရတယ်နော်
မြန်မာအရေးသုံးသက်သူသတင်းမီဒီယာသမားကိုတိဟာသွင်းနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားဖို့မပြတ်ကိုညံဝင်းအောင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
မေကောင်ဒေသအတွင်းအရေးကြီးတဲ့ကိစ္စဟာစီးပွားရေးမဟုတ်ပဲတဘာဝပေါင်းညင်ကိစ္စသာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့အဲလီဆန်ဘယ်ရီရေးတဲ့ဆောင်းပါးကို Diplomatic Courier မှာဖတ်ရပါတယ်။အမေရိကန်အစိုးရဟာ2009ခုနှစ်တုန်းကကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုမြန်မာထိုင်း၅နိုင်ငံပါဝင်တဲ့ LMI ခေါ်မေကောင်အောက်ပိုင်းဒေသအတွက်အစာပြိုးလှုပ်ဆောင်ချက်ကိုကြေညာခဲ့ပြီးအဲ့ဒီဒေသရဲ့ပညာရေးတဘာဝပေါင်းဝန်းကျင်ကျန်းမာရေးနဲ့အခြေခံအဆောက်အုံစတဲ့ကဏ္ဍတွေမှာအပြူသဘောနဲ့ပံ့ပိုးဖို့ရည်ရွယ်ခဲ့ပါတယ်။အမေရိကန်ဖို့မဟာအင်အားကြီးနိုင်ငံဖြစ်လာနေတဲ့တရုတ်နဲ့ပြန်ဆိုင်ရမယ့်အကြောင်းတွေရှိနေပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီနှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုပြင်းထန်လာခဲ့ပါတယ်။ဒီတင်းမာမှုဟာမဲခေါင်ဒေသကိုလည်းပတ်သက်လာနိုင်တယ်လို့ဆိုပါတယ်။မဲခေါင်မြစ်ရဲ့အချို့ဒေသတွေမှာတရုတ်ကရေအားလျှစ်စစ်ခန်းတွေတည်ဆောက်ပြီးနောက်တရုတ်သင်္ဘောတွေကိုလည်းအဲ့ဒီဒေသကိုပို့လွှတ်ခဲ့ပါတယ်။အနာဂတ်မှာအဲ့ဒီဒေသကိုတရုတ်နိုင်ငံရဲ့ကူတန်းရောင်းဝယ်ရေးဒေတာကြီးတစ်ခုအဖြစ်ရည်ရွယ်နေတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တို့ဟာဒီဒေတာအတွင်းစီးပွားရေးလွှမ်းမိုးဖို့အားပြိုင်နေကြတယ်ဆိုပေမဲ့တရုတ်ရဲ့လွှမ်းမိုးမှုကိုတော့ဘယ်သူမှမရှင်းသာဘူးလို့ရေးသားထားပါတယ်။ဒါပေမဲ့တရုတ်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဟာသဘာဝပတ်ဝန်းကျင်ကိုအလေးထားမှုသိမ့်မရှိတဲ့အတွက်ဒီနေရာမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုကပိုမိုအရေးပါလာနိုင်တယ်လို့ဆိုပါတယ်။အရှိတောင်အာရှဒေတာဟာကမ္ဘာရာသီဥတုပြောင်းလဲမှုတန်ကိုအများဆုံးခံရတဲ့ဒေသဖြစ်ပြီးမဲခေါင်မြေကမ်းတစ်လျှောက်မြို့တွေဟာအန္တရာယ်ကျရောက်နိုင်တဲ့အခြေအနေမှာရှိတယ်လို့ဆိုထားပါတယ်။ဒါ့အပြင်တရုတ်တို့ရေကာတာတိစောက်မှုကြောင့်မြေရေယော်နေသွားပြီးဒေသခံတွေရဲ့ငါးဖမ်းလုပ်ငန်းစိုက်ပျိုးရေးလုပ်ငန်းတွေကိုထိခိုက်စေရုံသာမကတရုတ်စီမံကိန်းတွေကြောင့်ဒေသတွင်းပြည်သူတွေစားနပ်ရိက္ခာအဖူလုံမှုကိုတော့ချိန်ချောက်လာနေတယ်လို့ရေးသားထားပါတယ်။ကမ္ဘောဒီးယားအစိုးရတာဝန်ပေးချက်အရပြုလုပ်တဲ့လေးလာမှုတရက်မှာလဲရေကာတာတွေဟာမြစ်တွေကိုတည်ဆုံးစေတယ်လို့ဖော်ပြထားပေမဲ့အခြေခံအဆောက်အုံဆိုင်ရာတရုတ်တို့ရဲ့စီမံကိန်းတွေကနေကမ္ဘောဒီးယားအနေနဲ့အကျိုးမြတ်ရရှိနေတာလည်းဖြစ်ပါတယ်လုံလောက်စင်မှာသဘာဝပတ်ဝန်းကျင်ထိခိုက်မဲ့ကမ္ဘောဒီးယားနိုင်ငံအတွက်လျှက်စစ်တအားဖြန့်ဖြူးပေးနိုင်မှာဖြစ်ပါတယ်ထိုင်းနိုင်ငံမှာတော့တရုတ်တို့လုပ်ပေးမဲ့မြစ်ကြောင်းကိုတူးဖော်တိုးချဲ့မဲ့ကိစ္စကိုတော့သဘာဝပတ်ဝန်းကျင်သမားတွေကအောင်းအောင်းမြင်းမြင်းကန့်ကွက်ဟန်တာနိုင်ခဲ့ကြပေမဲ့ထိုင်းစီးပွားရေးလောကသားတချို့ကတော့အဲ့ဒီမြေကြောင်းကတဆင့်တရုတ်နဲ့ပူပြီးကုန်သွယ်နေကြင်ကြပါတယ်အခုခါ LMI စီမံကိန်းဆယ်နှစ်ပြည့်လာချိန်မှာအမေရိကန်အနေနဲ့တရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးအငင်းပွားမှုကိုမေးဖယ်ထားပြီးမဲခေါင်ဒေသတလျှောက်တရုတ်ရဲ့ဩဇာအာဏာကြီးထွားလာမှုကြောင့်သဘာဝပတ်ဝန်းကျင်ပြတ်ပြားလာမဲ့အရေးကိုပိုပြီးစဉ်းစားလာနေပါတယ်အပြည့်စုံကိုတော့ diplomatickorea.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာသူ့မှာရှိတဲ့စီးပွားရေးအလားအလာကိုအပြည့်အဝဖြစ်ထွန်းလာစေနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ International Banker စီးပွားရေး Online Magazine မှာဆောင်းပါးရှင် Alexander Jones ကရေးသားထားပါတယ်
ဒီဆယ်စုနှစ်အတွင်းမြန်မာနိုင်ငံရဲ့ပြည်တွင်းအသတင်းကုန်ထုတ်လုပ်မှုဟာ900ကိုင်နှုတ်ထက်မှမှန်တမ်းမရှိနေပြီးဒါဟာပြီးခဲ့တဲ့ဆယ်စုနှစ်ကထက်နှစ်ဆတက်လာတာဖြစ်တဲ့အကြောင်းနဲ့အစချီထားပါတယ်မြန်မာနိုင်ငံဟာအရှေ့တောင်အာရှဒေသတွင်စီးပွားရေးမှာအမြန်ဆုံးဖွံ့ဖြိုးခဲ့တဲ့ကာလတွေရှိခဲ့ကြောင်းနဲ့ဒီပုံစံအတိုင်း2020ထိဆက်သွားနိုင်ပွဲရှိသလိုထင်ရောက်ထင်မှားဖြစ်နေစေကြောင်းကိုလည်းသူကရေးပါတယ်။မကြာခင်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတဲ့နှုန်းဟာအရင်တုန်းကစီးပွားရေးအလွန်မြင့်မားခဲ့တဲ့အချိန်ကနဲ့ရှင်လို့မရတဲ့လက္ခဏာတွေပြနေပါတယ်။အခုလိုစီးပွားရေးတဖြည်းဖြည်းကျနေတဲ့နှုန်းဟာလာမယ့်နှစ်အနည်းငယ်အထိဒီအတိုင်းဆက်သွားနိုင်တယ်လို့တချို့ကယူဆကြပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့မကြာခင်ကထုတ်ပြန်ချက်တစ်ခုမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာတဟုန်ထိုးကျသွားနိုင်မယ့်အခြေစိုက်နေတယ်လို့ဖော်ပြထားပါတယ်။စီးပွားရေးအလားအလာနဲ့ပတ်သက်လို့စိုးရိမ်စရာကိစ္စဟာဆယ်စုနှစ်တွေနဲ့ချီလာတဲ့စစ်အုပ်ချုပ်ရေးဆုံးခန်းတိုင်ဆိုင်ခဲ့တဲ့ NLD ပါတီရဲ့2016ရွေးကောက်ပွဲအနိုင်ရတာနဲ့တိုက်ရိုက်သက်ဆိုင်နေပါတယ်။အဲ့ဒီအချိန်ကစလို့ NLD ပါတီဟာစီးပွားရေးကဏ္ဍတစ်ခုလုံးနဲ့ပတ်သက်လို့ဈေးကွက်စီးပွားရေးစနစ်စီလုံးဝအုပ်သုံးအသွင်ကူးပြောင်းစေမဲ့ဥပဒေနှီးဥပဒေတွေတတ်မှတ်ပြဋ္ဌာန်းရေးလုပ်ငန်းစဉ်တွေဟာတိတ်နှိကွေးလွန်းနေတာတွေကြောင့်အဝေပန်ခံနေရတယ်လို့ရေးသားထားပါတယ်။တကယ်တော့ငွေကြေးမတည်ငြိမ်မှုတွေကလည်းဆက်လက်ဖြစ်နေဆဲဖြစ်ပြီးအမေရိကန်ဒေါ်လာနဲ့လဲနှုန်းမှာ2014ခုနှစ်လောက်ကစပြီး60ရာခိုင်နှုန်းလောက်မြန်မာငွေတန်ဖိုးကကျဆင်းလာနေခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေ1600ကျပ်လောက်အထိဈေးကျသွားပါတယ်။ Oxford စီးပွားရေးအဖွဲ့ရဲ့စီးပွားရေးဆိုင်ရာသုတေသနအရအခုလိုမြန်မာငွေတန်ဖိုးထိုးကျသွားတာဟာအမေရိကန်ဒေါ်လာဈေးတက်လာတာ၊တွင်းကုန်တွေမြင့်တက်လာတာ၊နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုနည်းလာတာ၊ငွေမှန်ခိုဈေးကွက်ကဈေးကစားနေတာနဲ့အမေရိကန်ဒေါ်လာလက်ပတ်အားကိုပိုးပြီးအားကောင်းသွားစေတဲ့တရုတ်နဲ့နယ်စပ်ကုန်သွယ်ရေးမြင့်တက်လာတာတွေကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။ရှေ့လာမယ့်ဆယ်စုနှစ်အတွင်းအာရှရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးမှုမှာမြန်မာနိုင်ငံကအနည်းဆုံး9ရာခိုင်နှုန်းလောက်အထိတော့ဖွံ့ဖြိုးနေလိမ့်မယ်လို့မြန်မာနိုင်ငံဘက်မှဆက်ပြီးမျှော်လင့်ချက်ထားနေကြဆဲပဲလို့သုတေသီတော်များများကသုံးသပ်တဲ့အကြောင်းအပြည့်အစုံကို International Banker Online Magazine မှာဖတ်ရှုနိုင်ပါတယ်ရှင
်။လျှက်စစ်ဓာတ်ထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇူလိုင်လ1ရက်နေ့ကနေစတင်ပြီးလျှက်စစ်တရားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်။လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တရားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲ။အခုလိုမီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလား။ဇွန်လ29ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ဒီရဲ့ဗုဒ္ဓနှစ်မြတ်ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian အတုအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ့် idiom အတုကတော့
Gate Crasher
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက GATE gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate ကားပေါက်လို့လဲခေါ်ကြတာတော်ရရှိများသိပါ CRASHER crasher က CRASH crash ဆိုတဲ့ဝဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြည့်စည်းချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြည့်စည်းချိုးဖောက်သူပေါ့ရှင်ဒါကြောင့်စကဝိုက်ကလုံးရဲ့လုံခေါက်အထိပဲကတော့ခြံတကားကိုဖြည့်စည်းချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖျော်ဖြေပွဲတွေကိုဝင်တာ Sadhvi Male, Dongbu Ladalu, Ekam Berigo, Mapepe, Lare Kamale, Di Dongu, Yinu Dongi Shibari. Daja, Badi, Damamho, Akanakugo, Pejaji Makayabe, Katidine, Wea Ladugo, Gate Crasher, Lu, Kojala Pipari. Denido Dugum Pepe, Yalare Dwe, Kago, Piersi, Wea Lare, the Borgani, Dinsa, Piosu, Tara Lule, Yusan, Mare. Together Eddie Luha, Chanagago, Piawinadam, Hope Boshi. Pejaji Makayabe, a dean Winalu, Chandaga, Piawinare, the Bonnie, Dinza, Donum Tara, Pipari. Didone Badelu, George Group, Bide Umagu, Nasi Jijayao.
The neighbors did not invite them to their party, but the Jones went there as gate crashers.
Ini Jinri, Lode Badigu, threw a pate Makangayabu, Dabi Melule, Jones Limiagaro, Mape Pele, Twagere, Dibi Yabari.
The neighbors did not invite them to their party, but the Jones went there as gate crashers.
Dabin, Badi Wego, a Pimacambe, Dwagere, Sui, Gate Crashers, Badi Crasher, Lule, Yinu, Tono Yavari. Ekam Wego, a Pimacanyabe, Dwagere, Leman Webene, Piobibwe, Agazabwe, Rigo, Dwachide, Dugo, Bello Yinu Biro, Idiom Tongle.
Gate Crasher.
American style Meneke English Tingansago, Dollar Ladan season, Puchapi, Dora Piparation, Vue Mimabanga told him being the English Tingansarego, Radio Tampining, your video find Pineva, Vue Internet Samyana, Mapianbiro, Lila, Ninjavare, website Lizaga, Bamis.voenews.com Piparation, a cook Mima Ye Tonta Chaco, Sabiro Nasi and Jaya Amashe. ပေါင်းမြောက်အောင်မြင်ပါရဲ့လားမြန်မာအာဏာပိုင်တွေပါရည်ရွယ်ချက်နဲ့ပိတ်ပင်လိုက်တာလေသူတို့ရဲ့ရည်ရွယ်ချက်အောင်ပေါင်းမြောက်အောင်မြင်ပါရဲ့လားမြန်မာအရေးတုံ့တက်သူမီဒီယာသမားကိုတိဟာသွေးနဲ့ဦးကျော်စံတာတို့ဆွေးနွေးတုံ့တက်တာမှာကိုတိဟာသွေးကအခုလိုစပြီးတော့ပြောပါတယ်ရှင်ဒီကိစ္စကသူငင်းခုံပွဲအောင်ကိစ္စတစ်ခုတော့အဲ့ဒါဦးကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့ဆိုဒီမိုကရေစီနိ
်ဆိုတော့ဒီကျွန်တော်တို့တောင်းပြချက်ကပေးတယ်မပေးတယ်ပေါ့နော်အဲ့တော့နိုင်ငံလူကြီးတွေတောင်းပြချက်တော့မပြပါနဲ့ကျွန်တော်ဘယ်လောက်ထိတကယ်ခိုင်မာမှုရှိလဲဆိုတော့ညှို့မှုတွေကျွန်တော်တို့အော်ကျေတဲ့တဲ့ရှိတယ်အခုရခိုင်ပြဿနာကအငင်းခုံမှုတွေကိုကျွန်တော်တို့အခုကြောက်သွားပြီပေါ့ဗျာ
ဟုတ်ကဲ့အဲ့ဒီတော့သတင်းလွတ်လပ်ခွင့်နဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စဟာဒီလိုထိတိုက်တွေ့တတ်တယ်ဆိုပေမဲ့အခုလိုရခိုင်မြောက်ပိုင်းကမြို့တွေမှာအင်တာနက်ပိတ်လိုက်တာသူတို့လုံခြုံရေးအတွက်ဘယ်လောက်ထိအကျိုးဆက်မှုရှိနိုင်လို့လဲဘယ်လောက်ထိများလုံခြုံရေးအတွက်အထောက်အကူဖြစ်နိုင်မယ်လို့ထင်ပါတယ်လဲ
ကျွန်တော်စဉ်းစားကြည့်ရပါတော့ကျွန်တော်တို့ဒီအင်တာနက်ဆိုတာကကျွန်တော်တို့ဒီဟို network တစ်ခုပေါ့နော်ကျွန်တော်တို့ဒီ live stream လုပ်ရမယ်ဓာတ်ပုံတွေ video တွေအများကြီးပို့လို့ရမယ်ဆိုတော့ဒီဟိုစနစ်တစ်ခုပေါ့ဒါဆိုရင်တစ်ခါတော့ပြန်စဉ်းစားပြန်ကြည့်ပြန်တော့ကျွန်တော်တို့ဖုန်းကဖုန်းနေရာတော့တုံးလို့ရအောင်ဆိုတဲ့သဘောရှိတယ်ဆိုတော့ဟိုဒီ internet ကိုကျွန်တော်တို့ဒီ Facebook ဒီဒီအစိုးရရောဒီတက်မတော်စဉ်းစားလာတာသူတို့မှအဓိကအရေးချက်တစ်ခုရှိပါလိမ့်မယ
်ဟုတ်ကဲ့ဒါသတင်းလွတ်လပ်ခွင့်ကိုတော့တုံတရားထိခိုက်နိုင်မယ်ဆိုတော့ကျွန်တော်တို့တွေ့ကြပါတယ်ဒီသတင်းလွတ်လပ်ခွင့်အပြင်တခြားနည်းနဲ့လူတို့ကိုထိခိုက်စေနိုင်တဲ့ကိစ္စတွေရှိနေပြောပါဦးခင
်ဗျ။တကယ်တမ်းတင်လာတော့ကဆက်ခဲသွားတာကတီဗီတွေမဟုတ်ဘူးဒီပိုင်ပါသုံးနေတယ်ကျွန်တော်အင်တာနက်သုံးနေတယ်ကျွန်တော်ကျန်တဲ့အခွင့်အရေးတွေပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီ NGO လို့အခွင့်အရေးတွေအကုန်လုံးပါကျွန်တော်တို့ကအကန့်အသတ်တော့ဖြစ်သွားပါပေါ့။အဲ့တော့ဟိုအစိုးရဘက်နဲ့ကျွန်တော်တက်မတော်ဘက်ကသူတို့သက်သွေးလမ်းကြောင်းကျွန်တော်သုံးလို့ရတဲ့ဘက်ရှိတယ်။ဆိုတော့လည်းပဲကျွန်တော်တို့ဒီလူတို့ကောအထိုက်လောက်ကျွန်တော်တို့ဒီရန်အဆင့်မြင့်တဲ့ကျွန်တော်တို့ဒီတက်မတော်သာတုံးနေတဲ့သက်တွေစနစ်တွေတုံးခွင့်ရှိတဲ့သာအုပ်စုရေးပိုင်းတွေမှာပါအခက်အခဲရှိသွားတယ်ကျွန်တော်တို့ကဟိုစိတ်ပူတာကပါလဲဆိုတော့သက်တွေရေးလမ်းကြောင်းကကျွန်တော်တို့လူတွေရဲ့ဒီရက်တည်နိုင်ရေးအတွက်တက်ရိုက်မပတ်တတ်တော့လည်းပဲဘာပြဿနာရှိနေလဲဆိုတော့ကျွန်တော်တို့ဒီလူရဲ့ဆိုးရစုပါပုံပေါ်အခုဖြစ်လာကျွန်တော်တို့ဒီတိတူတူတူကျွန်တော်ပြပမှနေတဲ့ကျွန်တော်တို့ဒီတခိုင်ပြည်နယ်ထဲမှာဒီတိုင်းမှာတိတူတူတူနဲ့ဆက်လက်ပတ်သက်နေတဲ့ဆွေမျိုးတွေပြမစီနေဆွေမျိုးတွေနောက်ဆက်နိုင်ငံတကာအတိုင်းဝိုင်းပေါ့အလုံးရဲ့စိတ်ပူပန်မှုကိုသူကြီးထောက်အောင်လုပ်လိုက်လို့ဖြစ်သွားတယ်ကျွန်တော်တို့ဟိုမျော်လင့်နေတာကဒီရခိုင်ကဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီဘုရင်ကြားဘင်္ဂါလီတိတ်တာတွေကစပြီးကျွန်တော်တို့က transparency ရှိရှိလုံးဝကဘာကြီးကနားလည်မရှိဘဲပြည်ပလောကလည်းနားလည်မရှိနေဆိုပြီးကျွန်တော်တို့ဒါအချက်တွေနဲ့ပြန်လာနောက်ထပ်ဒီကပို့ဆိုးတဲ့အခြေအနေရောက်သွားပြီးကျွန်တော်တို့ကအလုံးရဲ့ဟိုဝတ်တော့ဒီစိတ်ပူပန်မှုတန်လျာတွေကိုကြီးထောက်အောင်လုပ်ရဖြစ်လို့ဖြစ်လာပြီးတော့အဲ့ဒီအကျိုးဆက်က တ
ို့ကြားရပူဆိုးလာတဲ့အနေအထားကိုကျွန်တော်တို့အစိုးရနဲ့ကြိုးစားနေတာဒီအနာပိုင်းတွေပကဒီဟာပြလိုက်တဲ့အတွက်သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ဒါသတင်းတွေသူတို့နဲ့တိုက်နေတဲ့သူတို့ရဲ့ရန်သူချလက်နက်ကင်အဖွဲ့တွေကိုသတင်းပေးနိုင်တာကိုသူတို့ဟန်တာလိုလိုဖြစ်ကောင်းဖြစ်မဲ့ထင်ရပေမဲ့တယ်လီဖုန်းလိုင်းတွေတော့ဖွင့်ထားတာပဲဆိုတော့သူတို့ကတော့သူတို့မှသူတို့ဆက်သွယ်တဲ့နီလန်စီနေမှာပဲနောက်ပြီးတော့သူတို့မှလည်းသူတို့စီရေးအဖြစ်အဆက်အသွယ်ပစ္စည်းကြီးရရှိနေမှာပေါ့ဆိုတော့တကယ်တမ်းဒီလိုပိတ်လိုက်တာအဲ့ဒီသားမှာဖြစ်နေတဲ့အခြေအနေမှန်ကိုသတင်းမှန်ကိုဖော်ထုတ်ခွင့်တင်ပြခွင့်မရအောင်ပိတ်တဲ့သဘောမျိုးသတင်းမှန်ထားတဲ့သဘောမျိုးပုံပြီးပြပြနေတာပေါ့ကွာ
ကျွန်တော်အမြင်ပြောရရင်ဗျာဟိုလူဆက်သွယ်ရေးမြည်ပြညာအရာ internet ဖွင့်ပေးထားရင်တော့တချို့ကျွန်တော်တို့ဒီ internet ကိုကျွန်တော်မြန်မာပြည်ရဲ့ internet ကိုအသုံးပြုတဲ့ကျွန်တော်တို့ဒီတနက်ကန်ဖွဲ့စည်းပေါ်တော့တပုံဖွဲ့စည်းမှာ AA လို့ဟာမျိုးတော့တချို့တစ်ခါတလေချုပ်နေရတယ်မှာကျွန်တော်တို့ဒီတမောင်ကနေပြီးတော့ခြေရာဆန်နိုင်တဲ့ဟိုအခြေအနေတော့ရှိတယ်ဒါပေမဲ့အဲ့ဒီဟာတော့မှသူကအတုံးမချပဲနဲ့ internet ကိုလုံးဝပိတ်လိုက်တာကျွန်တော်အပြင်ပြောရရင်တော့ဟိုဒီလူလူတွေကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီလို live ဖွင့်တာမျိုးတွေကို control လုပ်လို့မရအောင်နိုင်တဲ့ဒီဓာတ်ပုံစံတွေရုပ်ပြရပေါ့နော်ကျွန်တော်တို့ဒီလက်ဖက်စက်အဖွဲ့ကြီးတွေပေါ့နော်ကျွန်တော်တို့ဒီဒီကြတဲ့ကျွန်တော်တို့ဒီဟိုရိုးရာကိစ္စမှာတော့ဆိုလို့ရှိလို့ကျွန်တော်ရေသက်ပွဲတွေနေကြတဲ့ကျွန်တော် video clip တွေထွက်လာတာရှိတာပေါ့ဆိုတော့ဟိုအကယ်၍ control လုပ်ဒီလို solution ရဲ့ဒါဒီဒီကျွန်တော်အစိုးရကိုစိတ်ပူစိုးရိမ်နေကျွန်တော်တို့ဒီရုပ်ပုံကားချက်တွေအကန့်လေးအလိုလိုကူကူပြတ်ပြတ်သွားနိုင်တယ်အလေးထားကိုကြီးရဲကိုပုံရတယ်ပေါ့နော်ဆိုတော့တတင်းကိုပိတ်ဖို့ကြတော့ဆိုတော့တယ်လီဖုန်းကလည်းဖွင့်ထားတယ်ဆိုတော့ဟိုကျွန်တော်အမြင်ပြောရရင်ခေတ်ကရကျယ်တက်လာတယ်ဒီ Facebook လိုဟာမျိုးရှိတဲ့ကကျွန်တော် Facebook ကနေပြီးတော့ကျွန်တော်ဟိုဒီ Main Channel ဆို Live ဆက်ရဆက်လို့ရတာရှိတယ်ဆိုတော့ဒီဖက်ကဒီဒီ data ထဲမှာရှိရကျွန်တော်တို့ဒီကမီဒီယာကော်ရက်ကိုဟိုဖိတိရအောင်အသုံးချနိုင်တယ်ဒီအထူးသဖြင့် Video Streaming ပေါ့အဲ့ဒါတွေအရန်ကောင်းတဲ့အတွက်ကြောင့်မလို့အဲ့ဒီဟာလေးတော့ဖြစ်ပေါ်လာတဲ့အကျိုးအဆက်တွေအဓိကတားရတယ်လို့ထည့်တယ
်အဓိကကတော့သူကဒီလို internet ပိတ်လိုက်တဲ့အကြောင်းစီးရေးမှလည်းသူတို့ကအေးသာစရာအကြောင်းတော့မရှိဘူးသို့တော်လည်းပဲသူတို့နဲ့ဖြစ်နေတဲ့ကိစ္စမှအဲ့ဒီမှာလူခွင့်ရေးချိုးဖောက်တာတွေသူတို့မမြင်စင်တဲ့မြင်ငွင်းတွေကိုလူဖို့သာရွယ်တယ်ဆိုတော့တကယ်တော့ကောင်းတဲ့အကျိုးသက်ရောက်မှုဥပမာဖြင့်ညဉ့်ညမ်းရက်အတွက်အလားအလာဖြစ်စေမယ် at least ပေါ့လေအဲ့ဒီလက်နက်ကင်တိုက်ခတ်နေတဲ့လူတွေကိုအပြတ်ချေမှုပလိုက်နိုင်မယ်ဆိုကြပါစို့သူတို့ဘက်ကဆန္ဒအဲ့ဒီဟာတွေတခုမှဖြစ်လာနိုင်ကြတော့အကြောင်းမရှိဘူးပေါ့ဒီမှာမောင်ချတာကလွယ်ပြီ။
ဟုတ်ကဲ့ကျွန်တော်အဲ့လိုမမြင်ဘူး။ဘာဖြစ်လို့လဲဆိုတော့တဘုံအဖွဲ့စည်းတွေကလည်းကျွန်တော်ထင်တယ်ဒီတို့ရရဲ့တရားဝင်အစီအစဉ်မှာတုံးသွင်းနေတဲ့ကျွန်တော်ဆက်သွယ်ရေး network တွေဒီအပြင်ကိုကျွန်တော်တို့ဂျိုလူအလားဆက်သွယ်ရေး network တွေလည်းတုံးနိုင်တာပဲ။တို့မှာကဒီတဘုံအဖွဲ့စည်းတွေမှာတော့ကျွန်တော်ထင်တယ်ဒီတို့မှာစဉ်းစားထားပြီးသားအခြားသောဆက်သွယ်ရေးလမ်းကြောင်းတွေရှိနိုင်တယ်။ဟုတ်ကဲ့ဒီဆက်သွယ်ရေးဂျိုလူလမ်းကြောင်းတွေလည်းတို့တုံးနိုင်တယ်။ဆိုတော့တဘုံအဖွဲ့စည်းကိုလည်းတိုက်ရိုက်ကျွန်တော်တို့ဒီလိုတို့ပိတ်ဆို့ပြီးတော့ဒီဆက်သွယ်ရေးချက်တောက်ရလည်းမရောက်ဘူးလို့ကျွန်တော်မြင်တယ်။ဆိုတော့ကျွန်တော်အမြင်ပြောရရင်တော့ဒေသခံပြည်သူလူထုကခုနောက်ပိုင်းမှာဒီမိတင်ရတဲ့ရမ်းမြန်မာလာတဲ့ဒီ internet streaming ပေါ်တော့အရန်တစ်ချင်းကိုအချိန်ရတဲ့ဗင်းကြီးတွေဆက်နိုင်တဲ့သူတို့ဒီ video streaming ဟာမျိုး live streaming ဟာမျိုးကျွန်တော်ဆက်တားကြတယ်နောက်တစ်ခါတပ်ပုံလိုဟာမျိုး video file လိုဟာမျိုးတစ်ချင်းတစ်ကမ္ဘာလုံးကိုတွေ့ရင်တူပြန်သွားနိုင်တဲ့ဟာမျိုးကိုသူတို့အဲ control လုပ်ကြအတိုင်းလာတစ်ခုပြီးပေါ့နော်ဟိုခင်းကျင်တယ်လို့
အဲ့တော့သူတို့ကလောလောဆယ် CE အချင်းနဲ့သူတို့အတွက်အလေးသာသွားစရာမရှိတဲ့အပြင်ဒီလိုထိန်းလိုက်တဲ့အတွက်ဘာဖြစ်လာလဲဆိုတော့ဒေတာကံပြည်သူတွေထောက်ခံမှုလည်းသူတို့ပိုဆုံးရှုံးမှာပေါ့တကယ်တော့စစ်ဆိုတာလူလူထောက်ခံမှုကလည်းအရေးကြီးလို့ထင်ပါတယ်ထိုနည်းကြည့်သွားမယ်နိုင်ငံတကာရဲ့ထောက်ခံမှုကလည်းသူဆုံးရှုံးတယ်နိုင်ငံတကာလည်းဝေဖန်နေကြတယ်ဒါတွေကိုမြန်မာအာဏာပိုင်တွေမတွက်ကြလေသလားဆိုပြီးတော့ကျွန်တော်စဉ်းစားမိတယ်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်လည်းအဲ့လိုပေါ့နော် internet ကိုကျွန်တော်ပိတ်လိုက်တဲ့အတွက်ကြောင့်မလို့ပြောစရာပဲဖြစ်သွားတယ်ကျွန်တော်ဒီလက်ဟိုဟိုအဓိကစစ်ဆေးရေးမှလည်းဟိုကိုယ့်ဘက်ကနေပြီးတော့အာသာကြည်တခုဖြစ်မသွားတဲ့ပြင်ပိတ်လိုက်တဲ့အတွက်ကြောင့်မလို့ပိတ်ပြီးတခုခုများလို့တော့မလားဆိုရယ်တော်တော်ကူကမှုတွေပေါ့နော်တခြားကျွန်တော်တို့အောက်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေလားဒီပါဒီနိုင်ငံဒီမိတ်ဆွေနိုင်ငံတွေကျွန်တော်တို့ဒီဒီဒီချက်ချင်းဒီဖွဲ့လို့ဟာမျိုးတွေပြည်သက်ကမှာကူဖို့အဲဘယ်နေရာပေါ်သွားကူရအောင်လဲဆိုပြီးတော့ကျွန်တော်တို့တရင်ကိုစောင့်လာနေတဲ့ပုံပုံများလေးဆက်လာအဖွဲ့အစည်းတွေအားလုံးကအထောက်အထားကူကမှုဖြစ်သွားတော့တို့ရောတို့ရောကြောင့်မလို့အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့ဘာမှတော့ဖြစ်ရသေးဘူးကျွန်တော်တို့အထူးအပေါ်မှာတက်မှုပုံမှာရောအဲ့တော့အားလုံးကသမျိုးတွေမြင်လာကြတာပေါ့ဒီလိုလိုက်တာလောလောဆယ်တို့ပမာတော့ဟိုကျွန်တော်တို့ဒီစစ်ပြေးမှာဘယ်တော့အားကောင်းသွားတယ်လို့မသိဘူးလောလောဆယ်တို့ကိုယ်ရင်မှုတွေနဲ့ဖြီးအားတွေရှိတဲ့ပြင်ကိုကျွန်တော်တို့ဒီဆောင်ရွက်မှုဟာလူတွေရဲ့လွတ်လပ်ခွင့်ကိုကျုံ့ပေးတာဖြစ်တဲ့အတွက်ကြောင့်မလို့လူ့ကိုယ်ရင်ဒီမျိုးစီကံလို့ဒီမြည်ရလားလို့ဆိုတဲ့မေးဖို့နဲ့ဆက်ရတာပေါ့အဲ့တော့လောလောဆယ်မှာတော့ဒီလိုဆောင်ရွက်တဲ့အတွက်ကျွန်တော်တို့မြင်လာတော့အကောင့်ဆက်အဆိုးကိုပို့ပြီးပေးနေတယ်လို့မြင်ပါတယ်ဗျ
ဟုတ်ကဲ့ဆိုတော့နောက်တစ်ခါအခုဒီလောက်ရပြီးရင်သူတို့မီဒီယာတွေဘက်မှာလှည့်လာနိုင်သလားသူတို့ဒီဟာတွေမပေါ်စီခြင်းလို့သူတို့ကရင်းမြစ်ကိုလိုက်ပြီးပိတ်ဖို့ကြိုးပမ်းတယ်ဒါပေမဲ့မီဒီယာသမားဆိုတော့လိုက်ရှာပြီးတော့သတင်းလောက်ကြမှာပဲဆိုတော့နောက်တစ်ဆင့်နောက်တစ်ဆင့်သူတို့ရဲ့ target ကမီဒီယာဝင်များပြန်မထလာနိုင်သလားဒါတွေမလောက်ရဘူးဒီခါလောက်တဲ့အတွက်ဖန်နေစီရဲ့ဆိုတော့
မီဒီယာလည်းဖွင့်ရတော့လေကျွန်တော်တို့နားမဲ့တာကတော့ချီပီတာဥပဒေအရကိုကျွန်တော်တို့ပါထုတ်ပြန်ခွင့်ရှိတယ်။အဲဒီတော့ကျွန်တော်တို့မှာအလားဥပဒေအကောင်အကဲနဲ့ဟိုရေးယူမှုကနေပြီးတော့ကျွန်တော်လည်းဖွင့်အတိုင်းလာတစ်ခုဒီပေါ့နော်။ဟိုကျွန်တော်တို့လောကကြီး completely လောကကြီးရာသုံးပြည့်တော့မဟုတ်ဘူးဆိုတော့လည်းကျွန်တော်တို့ပါလုပ်လို့တော့ရတယ်။ဒါပေမဲ့သက်သေလာပါလဲဆိုတော့ဒီလိုသတင်းမျိုးထုတ်ပြန်တဲ့အတွက်ကြောင့်မလို့သူ့ကိုများအဲဟိုဒီချိန်မှာပေါ့နော်။အခုဒီလိုထုတ်ပြန်တဲ့သတင်းကြောင့်မဟုတ်ဘဲနဲ့တခြားကိစ္စတစ်ခုနဲ့များသက်သေလာရှိလာနိုင်လားကိုရိုးသေးတာမှာသူကမှုတရားတော့ရှိတယ်ဗျ။ဒါပေမဲ့ဆိုတော့ဒါကလည်းဟိုကိုတစ်ချက်လေးမှားသွားရင်တော့တစ်ချက်လေးဥပဒေနဲ့ပြီးသွားတာလည်းကျွန်တော်တို့တရားဆွဲခံရတဲ့ကိစ္စမျိုးတွေကတော့ရှောက်ဖြစ်နေတယ်။ဆိုတော့အဲ့လိုဟာမျိုးတွေကတို့တော့တို့တော့ပေါ့နော်။အဲ့လိုတော့ဟိုမီဒီယာသမားတွေပေါ်မှာဘယ်လိုဖြစ်အားရှိလဲဆိုတော့ကျွန်တော်တို့ဒီလိုမျိုးလက်နက်ကိုင်ပြိပခါတွေကိုအစီအစဉ်တိုင်းလာရင်ဖြစ်တဲ့ပြိပခါတွေမှာကျွန်တော်တို့တရင်ပူတရင်ပြဆက်တဲ့အခါမှာပေါ့နော်။ကျွန်တော်တို့ကဟိုအရေးကြီးကြည့်ရတယ်ကိုယ်အန်လေးကိုလည်းကိုကြည့်ရတယ်ဆက်ဆက်ဆက်ရှစ်ပေါ့နော်ကိုကိုကိုကြံပြီးကြည့်ရတဲ့လူသားတွေတော့ရောက်လာတော့အမှန်နဲ့ကအစီအစဉ်ပြည်ချင်းမှာကြည့်ဆိုင်တဲ့မီဒီယာကြီးပူဆိုးတော့ပေါ့နော်တကယ်တော့ပြည်သူကပြင်းပြင်းထန်လာတယ်မီဒီယာသမားတွေလည်းပူလို့ရတာလေခက်ခဲလာတယ်အရန်ကိုအပြဲဆက်လာတယ်အရန်ကိုအန်လေးကြည့်လာတယ်ဆိုတဲ့အနေနဲ့အဲဥတည်နေပါတယ်ဗျဟုတ်ကဲ့
မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြပကလူတွေသုံးသလိုက်ရင်စစ်တပ်နဲ့ NLD အစိုးရကမှသဘောထားကွက်လွဲမှုတွေအများကြီးရှိနေလို့သုံးသပ်ကြပါတယ်ဒါပေမဲ့လည်းအခုလိုသတင်းမှန်ဖော်ထုတ်ခွင့်မီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်လိုတဲ့နေရာမှာစစ်တပ်နဲ့အရသာအစိုးရတို့ဟာသဘောရဖြစ်နေတယ်သဘောထားညီညွတ်နေကြတယ်လို့ဆိုရင်မှန်ပါသလား
ဟုတ်ဆိုအဲ့ဒါကတော့ကျွန်တော်အမြင်ပြောရရင်အခုလို internet ကိစ္စကိုကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုနောက်ပိုင်းခြေတာအရင်ကတော့ energy ဆိုတာနဲ့ပတ်သက်လို့ကျွန်တော်အမြင်ပြောရရင် energy ဆိုတာရဲ့သဘောထားလို့ကျွန်တော်အနေနဲ့အဲဒီခေါင်းပြီးယူဆရတာပေါ့နော်ကျွန်တော်သုံးသပ်ဖြစ်ပြတယ်နဲ့ဒီအဖြစ်ပြတယ်ကိုတုံးပြပြီးတော့ကျွန်တော်အဲနားလည်လိုက်တာကဘာလဲဆိုတော့ကျွန်တော်တို့တိုက်ကြီးကမလွတ်လပ်ဘူးတို့လည်းပြောပါတယ်မလွတ်လပ်သေးဘူးသူ့ဥပဒေမပြင်နိုင်သေးဘူးအဲ့တော့ဥပဒေမပြင်နိုင်သေးတဲ့ကျွန်တော်အဲ့ဒါကျွန်တော်တို့ဒီရိုက်တာဖြစ်သွားတယ်ကျွန်တော်တို့ဒီပြုတ်ဘက်နိုင်ငံတော်ဘက်ဒီကျွန်တော်တို့ဒီအဥပဒေကိုဟာမျိုးပေါ့မပြင်နိုင်သေးဘူးမပြင်နိုင်သေးတဲ့အချိန်မှာမီဒီယာတွေနဲ့တော့မီဒီယာများအနေနဲ့တော့မဖြစ်ရင်ကောင်းမယ်ဖြစ်ရင်တော့ကိုဖြစ်ကိုသာဆိုတဲ့သဘောမျိုးကျွန်တော်ဒီရက်သားဆိုရရက်တည်နေတယ်ကျွန်တော်နားလည်တယ်ဒါကတပိုင်းပေါ့ဆိုတော့အခု internet ဖိတ်တဲ့ကိစ္စမျိုးကြတော့ကျွန်တော်ဘယ်လိုနားလည်ထားလဲဆိုတော့တပ်မတော်အနေနဲ့စစ်စစ်လုပ်တဲ့အခါမှာဥပဒေပိုင်းကသူ့ကြီးပဲမဟုတ်ပဲနဲ့ကျွန်တော်တို့ဒီဟိုအလုံးလက်ကြမှာပါကျွန်တော်တို့ဒီနိုင်ငံတော်တိုင်းနိုင်ငံကဘယ်လိုမြင်ကြားတယ်ဆိုတဲ့အမျိုးတွေနဲ့ပြောလာတဲ့အခါကျတော့ကျွန်တော်တို့အသေးအောင်တိုင်မြင်ပြီးတော့အသေးအောင်ချပြပြီးတော့မှသိတာမျိုးတွေရှိလာတယ်ဆိုတော့ကျွန်တော်အမြင်ပြောရရင်တော့ဒီတပ်မတော်အနေနဲ့ဒီစစ်စစ်ရေးကိစ္စတွေမှာသူတက်ကျွမ်းနားလည်တဲ့ကိစ္စတွေဖြစ်တဲ့တော့ကျွန်တော်တို့ဒီရက်သားအစိုးရကိုသူကပိုင်ပိုင်နိုင်နိုင်ရှင်းပြပြီးတော့မှဒီရက်သားအစိုးရကိုပါသူကဒီကောက်ကက်တဲ့ဒီမှာပေါင်းဆွဲခေါ်လာတဲ့ပုံစံရှိတယ်။အဲ့ဒါအဲ့မှာလည်းတပါးလေးဖြစ်တယ်လို့အများအယူဆစရာဖြစ်လာတယ်အနေသားဖြစ်ပါတယ်ဗ
ျ။ဥကျစန္ဒာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုကြာသာပရိနေမနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ကြားရမယ့်ဒီတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့ဒသနိကဗေဒဌာနငိမ့်စာပါမောက်ခဒေါက်တာဦးဆောင်ဘာကိုယုံကြည်တယ်လဲဆိုတာမျှဝေထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်ကျွန်တော်ကဒသနိကဗေဒဌာနမှာပါမောက်ခဖြစ်ပြီးတိုင်အောင်ဒီဘာသာရပ်ကူလဲသင်ကြားပို့ချပေးနေပါတယ်အဲ့လိုသင်ကြားပို့ချပေးတဲ့အခါမှာဒါအရှိတိုင်းနောက်တိုင်းဒီဒီကဟောဆိုဖာကြီးဒီရဲ့အမြင်ကိုလည်းလေလာတဲ့အထက်မှာကျွန်တော်ယုံကြည်တာကတော့ဒါဘုရားဘာသာဝင်တယောက်ဖြစ်တဲ့အတိုင်းမြတ်ဗုဒ္ဓရဲ့တရားတွေကိုသူပဲယုံကြည်ပါတယ်အဲ့တော့မြတ်ဗုဒ္ဓရဲ့တရားတွေဟာအခုပြစ္ဆုတ်ပံဘဝသာမကနောင်တမလွန်ဘဝအတွက်လည်းပဲတန်မြာကလွတ်မြောက်ရအတွက်လည်းပဲအထောက်အကူပြုတဲ့ဟောကြားချက်တွေဖြစ်ပါတယ်ဖလောဆိုဖီကလည်းတကယ်တကယ်တော့ truth and reality ကိုရှာတာပါပဲဘုရားဖျားကလည်းပဲtruth and reality ကိုရှာတာပါပဲအဲ့လိုရှာကြတဲ့အခါကျတော့ဒီအရှိတိုင်းနောက်တိုင်းအပြီးဒီကသဒ္ဒနာဆရာကြီးတွေရဲ့အမြင်နဲ့ဘုရားရှာကြံထားတဲ့ truth and reality ကိုနိုင်ရှင်ကြည့်လိုက်တဲ့အခါကျတော့တော်တော်လေးကွာခြားနေတာကိုတွေ့ရပါတယ်တကယ်တော့ကမ္ဘာ philosopher ကြီးတွေပေါ့သူတို့လည်းပဲ truth and reality ကိုရှာကြတဲ့အခါတချို့ကတွေးတောပြီးတော့လူအဖွဲ့အစည်းမှာဘလို့ဒီကံရင်ကောင်းမလဲဆိုတဲ့ကုကျင်တရားစံမျိုးကိုရှာကြတာပါပဲအဲ့လိုရှာတဲ့အခါကျတော့ဒါ rationalist တွေ empiricist တွေအမြင်တွေပေါ်ပေါက်လာတယ်ပေါ့နော်ဒီဗုဒ္ဓကတော့ Victor Chansa ယုံနေမကသူကိုယ်တိုင်ကြင်ကြံအားထုတ်ပြီးတော့မှရှာကြံတဲ့အခါကျတော့
ဗုဒ္ဓဆရာကျန်နဲ့သူ့ရှင် reality နဲ့ကုကျင်တရားအမြင်တွေဟာသဒ္ဒနာဆရာကြီးဆရာကျန်နဲ့ကုကျင်တရားအမြင်တွေဟာအတော်ကူပဲကွာခြားသွားပါတယ်ဗုဒ္ဓကတော့ကိုယ်ကိုယ်တိုင်ကျင့်ကြံအားထုတ်ပြီးတော့မှဆရာကျန်နဲ့အမြင်တွေဖြစ်နေတော့ဖြေရှင်းကတော့တော်တော်ကွာအကြောင်းမို့ကျွန်တော်တို့ရဲ့ဆရာကြီးဖြစ်တဲ့ဒေါက်တာခမောဝင်းကဘလူတောင်မှာပြောသွားလဲဆိုလို့ရှိရင်ဘုရားရှင်ဟာတကယ်တည်းတော့ philosophy ရဲ့ encyclopedia กว่าအကုန်လုံးဒီဘုရားရဲ့ဟောကြားချက်ထဲမှာရှိတယ်အဲ့တော့ဆရာကြီးပြောသွားတဲ့အချက်တွေကျွန်တော်လည်းလေ့လာကြည့်မှန်းနေတာတွေ့တယ်အခြေတိုင်းနောက်တိုင်းဒီဒီကကြာကြတဲ့ကိုရှင်တရားစံနေကိုဆရာကြတဲ့အခါကျတော့ကျွန်တော်တို့အားလုံးကဘယ်မှာတော့ဆုံးလဲဆိုလို့ရှိရင်ဘုရားရှင်နဲ့မှာပဲတော့ပြီးတော့ဆုံးပါတယ်ဒါကြောင့်မို့ဒုက္ခရဲ့ဟောကြားချက်ဒီဟာအခုပြစ်ဆုံးပါအတွက်သားလဲမကပဲနဲ့တဏှာလွတ်မြောက်တာတော့ကျန်မှာမပြုပါဘူးအဲ့တော့တဏှာလွတ်မြောက်ဖို့ဆိုတော့ဒါ religion ပေါ့နော်ဘာသာရေးပေါ့အခုပြစ်ဆုံးပါဘဝမှာပဲလူတွေရဲ့နေထိုင်မှုပလမှုစီးပွားရေးလုပ်ငန်းဆောင်ရွက်မှုတွေမှာအထောက်အကူပြုပါတယ်မိမာအောင်တုံ့ပြန်ဆုံးမထားတဲ့ဤတိလဲဖြစ်ပါတယ်တံမိုးရှိရဲ့အဆုံးမချက်ဒီလဲဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဗုဒ္ဓရဲ့ဟောကြားချက်ထဲကနေဘယ်လူမျိုးမဆိုဘယ်ဘာသာမဆိုအကျိုးဝင်တဲ့ဒါတုံ့ပြန်ဆုံးမချက်လေးခုကိုရှင်းရလို့ချင်ပါတယ်။အဲ့ဒါကတော့ကောင်းမှုကိုဆောင်ဒီ find the mind ထူအောင်စိတ်ကိုထားဆိုတာကတော့အကုန်လုံးနဲ့တင့်တော်တဲ့ဒါနိဆုံးမချက်လေးဖြစ်တယ်။တန်မိုးရှိတဲ့ဒါနိဒီစကားလေးဖြစ်တယ်။အားလုံးကမှတ်သားကြရဲလို့ကျွန်တော်အနေနဲ့ယုံကြည်ကြောင်းရှင်းရလို့လိုက်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနှာစင်ခဲ့ကြရတာပါရှင်။ကျမတို့ VOA American အတန်ရဲ့ဇွန်လ29ရက်ကြာတာပြင်းနေမနက်ခင်းစီစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နှာစင်နိုင်ကြပါတယ်ရှင်။ကြာတာပရင်းနေမနက်ခင်းရဲ့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။ American နဲ့ Mexico နယ်စပ်တလျှောက်လူသားချင်းစာနာမှုပြဿနာဖြေရှင်းရေးဆိုင်ရာအဆိုပြုချက်ဥပဒေမူကြမ်းတရက်ကိုအထက်လွှတ်တော်မှာ Republican နဲ့ Democrat Party ကြီးနှစ်ရပ်စလုံးကဗိုလ်တပုနယ်မှာတည်ပြုပေးခဲ့ပါတယ်။နောက်ထပ်ရန်ပုံငွေဒေါ်လာတန်း4000ကျော်ချထားပေးဖို့နဲ့ဖမ်းဆီးထားတဲ့တရားမဝင်ရွှေ့ပြောင်းသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ဖို့ပါထည့်သွင်းပြဋ္ဌာန်းပေးမယ်ဥပဒေလည်းဖြစ်ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာပြုလုပ်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာနိုင်ငံခေါင်းဆောင်၈ယောက်နဲ့တီးခြားစီတွေ့ဆုံဖို့ရှိပါတယ်။ဗိုလ်တပုနဲ့ဂျပန်ကိုမထွက်ခွာမီသမ္မတကအမေရိကန်နိုင်ငံပေါ်မှာမျက်ထုံနေတဲ့ကမ္ဘာနိုင်ငံအတော်များများကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချတဲ့ရွန်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုရှိကြောင်းဆက်ဆွဲထားတဲ့ရာဇဝတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုတင်ပြီးစစ်ဆေးမယ်တရားသူကြီး၃ဦးပါအဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ဂျူလ25ရက်နေ့မှာ ICC နိုင်ငံတကာရာဇဝတ်တရားခွင်ဥက္ကဋ္ဌကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ရွန်ဂျာဒုက္ခသည်တွေကိုဆုံးနိုင်တဲ့များဆော့ဆော့နေရက်ကိုပြန်ပြီးမပို့နိုင်ရင်လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဟာရွန်ဂျာဒုက္ခသည်ရေးနေရက်ပြန်ရေးသဘောတူညီချက်ကိုမနစ်ခရက်ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပေမဲ့ဆန္ဒလျောက်ပြန်တဲ့ဒုက္ခသည်တယောက်မှမရှိသေးပါဘူး
။ကြာတာပရင်းနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကြာတာပရင်းနဲ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.